Welcome to the Voice of America in Burmese.
Mingla nga jama toda shina shin. VOA American တန်ရေ2020ခုနှစ်နိုဝင်ဘာလ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ 1925-30 နဲ့လိုင်းလမီတာ 190 ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းအောင်နဲ့တူတင်ပြပေးပါမယ်ရှင်။ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေ ဆူဂါ ကအထွေထွေရေကောက်ပွဲမှာအနိုင်ရခဲ့တဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ကောင်ဆောင်ဒေါက်အောင်ဆန်းစုကြည်ကိုချီးကျူးဂုဏ်ပြုစကားပြောကြားခဲ့တယ်လို့ဂျပန်အစိုးရကပြောပါတယ်။ဂျပန်အစိုးရအနေနဲ့နောက်တက်လာမယ့်အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တိုင်းပြည်ရဲ့ဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းတွေကိုလည်းအင်ပြေအပြေဆက်လက်အကူအညီပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ရဲ့ဂုဏ်ပြုသဝန်မှာမှာပါရှိကြောင်းဂျပန်အစိုးရကပြောပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးတူရှိမစ်ဆူမိုတဲဂီကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တာမကနိုင်ငံသားရေးဝန်ကြီးဖြစ်ပါတောင်းဝန်ယူထားသူဒေါက်တာဆန်းစုကြည်ကိုကိုရိုနာဗိုင်းရပ်စ်ကရောဂါကာလာတဲ့ရွေးကောက်ပွဲကိုအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်မှာချီးကျူးဂုဏ်ပြုစကားပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့ကအထွေထွေရွေးကောက်ပွဲကျင်းပအပြီးမှာလွှတ်တော်မှနေရာအများစုကိုထိန်းထားနိုင်တဲ့မင်းဆန္ဒနေမြေအများစုမှာနိုင်ရရှိကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြေညာထားပါတယ်။မနေ့တွင်ပထမဆုံးကျင်းပခဲ့တဲ့မြန်မာရွေးကောက်ပွဲကိုပွင့်လင်းပြီးမျှတစွာကျင်းပတာမှာအထောက်အကူပြုစီဖို့ရွေးကောက်ပွဲဆောင်ကြည့်လိုက်တဲ့အဖွဲ့တစ်ဖွဲ့ကိုရွေးကောက်ပွဲမတိုင်ခင်ဂျပန်နိုင်ငံကဆီလုခဲ့တယ်လို့လည်းမန်နီချီသတင်းစာကပြောပါတယ်။ရွေးကောက်ပွဲရလဒ်တရားဝင်ထုတ်ပြန်ချက်ကို EU ဥရောပသမဂ္ဂနဲ့ American အပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းစောင့်စားနေကြပါတယ်။လက်ရှိအာဏာရ NLD ပါတီအနေနဲ့တနိုင်ငံလုံးမှာနေရာအများစုနိုင်ရပြီးအစိုးရဖွင့်နိုင်တဲ့အခြေအနေမှာအပြေအဝရှိတယ်လို့ပါတီပြောခွင့်ရသူတွေက VOE ကိုပြောပါတယ်။ရေကောက်ပွဲနောက်ဆုံးရလဒ်တွေကိုတော့နောက်ပိုင်းသတင်းပေးပို့ချက်တွေမှာစောင့်မျှော်နှာဆင်နိုင်ပါတယ်ရှင်။ပြီးခဲ့တဲ့ပတ်ခဲကျင်းပခဲ့တဲ့ American ရေကောက်ပွဲနဲ့ပတ်သက်ပြီးတော့ပုံမှန်မဟုတ်တဲ့မဲပေးမှုတွေရှိခဲ့တယ်ဆိုရယ်ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ American ရှေ့နေချုပ် Bill Barr ကပြည်အောင်စုတရားရုံးရှေ့နေတွေကိုခွင့်ပြုမိန်ထုတ်ပြန်ပေးလိုက်ပါတယ်။ဒီခွင့်ပြုမိန်ကို Barr ကတနင်္လာနေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးမီဒီယာတွေကရရှိတဲ့မိတ္တူမှာတော့ဘယ်လိုမဲမဲ့တမမှုတွေရှိတယ်ဆိုတာကိုတိတိကျကျဖော်ပြထားတာမရှိပါဘူး။အဲ့ဒီအမိန့်စာမှာမဲပေးရတဲ့ပတ်သက်လို့မမှန်မကန်ပြုလုပ်ခဲ့ကြောင်းယုံကြည်ရလောက်တဲ့ဆွဆွဲချက်တွေထင်ရှားရင်စစ်ဆေးပိုင်ခွင့်ရှိတယ်လို့ပါပြီးတော့အဲ့ဒီလိုလုပ်ခဲ့တာမှန်ရင်ပြည်နယ်တစ်ခုချင်းစီကရွေးကောက်ပွဲရလဒ်တွေအပေါ်မှာထိခိုက်နိုင်ခြင်းရှိတယ်လို့လည်းဖော်ပြထားပါတယ်။မူလကရှိထားတဲ့တရားရေးဌာနမူဝါဒကပြည်နယ်တစ်ခုချင်းစီကရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကအမခံမတာဒီလိုစုံစမ်းစစ်ဆေးမှုတွေကိုပြုလုပ်ခွင့်ရှိတာပါဒါကလည်းရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့ဘ ਹੁ အစိုးရကဂျောင်းဝင်ဆွဲဖက်မှုမရှိစေရေးအတွက်ဟန်တာထားတာဖြစ်ပါတယ်ပြည်နယ်ရေးအနေနဲ့မဲပြင်ရေးအတွက်တာရွေးကောက်ပွဲနဲ့ပတ်သက်တဲ့တရားစစ်ဆေးမှုတွေဖြည့်ရှင်းတာကိုဒီဇင်ဘာလ10ရက်နေ့ထိဆောင်ရွက်နိုင်ပါတယ်ဒီနောက်ဒီဇင်ဘာလ14ရက်နေ့မှာသမ္မတရွေးချယ်ရေးအဖွဲ့ကသမ္မတအဖြစ်အနိုင်ရသူကိုတရားဝင်ရွေးချယ်ကြေညာပေးသွားမှာဖြစ်ပါတယ်ရှင်American သမ္မတရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ Joe Biden နဲ့သူ့ရဲ့အသွင်ကူးပြောင်းရေးအဖွဲ့ကို American အစိုးရအုပ်ချုပ်ရေးကိစ္စတွေမှာကနဦးစတင်ပါဝင်လှုပ်ဆောင်နိုင်ဖို့အတွက်သမ္မတ Trump အစိုးရကအကူအညီစတင်ပေးရခြင်းမရှိသေးပါဘူး။အနိုင်ရသူဘယ်သူလဲဆိုတာတည်တည်ချာချာမကြေညာမချင်းအသွင်ကူးပြောင်းရေးလုပ်ငန်းတွေလုပ်ကိုင်ဖို့ပေးအပ်တဲ့ရမွန်ငွေတွေကို GSC လို့ခေါ်တဲ့ American အစိုးရ Agency တစ်ခုဖြစ်တဲ့ထွေထွေဝန်ဆောင်မှုစီမံခန့်ခွဲရေးဌာနကအတည်ပြုချက်ပေးဖို့ဆိုင်းငံ့ထားမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကရွေးကောက်ပွဲမှာရှုံးနေတယ်ဆိုတာကိုအခုချိန်ထိပြောကြားဖို့မြင့်ဆန်နေတယ်လို့ရွေးကောက်ပွဲမဲရီတွေ့တာမှမမှန်မကန်လို့တာရရှိတယ်လို့လည်းပြောထားပါတယ်။သမ္မတလောင်းတူးအနိုင်ရတဲ့အချိန်နဲ့ကျန်းသစ္စာမကျင်းဆိုမီအတွင်ကူးပြောင်းရေးကာလအတွင်းအာဏာလွှဲပြောင်းရေးကိစ္စတွေကိုရွေးကောက်ခံသမ္မတလောင်းကဖွဲ့စည်းထားတဲ့အတွင်ကူးပြောင်းရေးအဖွဲ့ကတောင်းရင်ဆောင်ရွက်ရပါတယ်။အဲ့ဒီအဖွဲ့ဟာအမြဲငွေကြေးမယူတဲ့အဖွဲ့ဖြစ်တယ်လို့မဲဆွေရေးအဖွဲ့နဲ့လည်းမတူပဲသူ့ကိုယ်ပိုင်ဝန်ထမ်းအင်အားနဲ့ဘတ်ဂျက်ငွေကြေးရရှိမှာဖြစ်ပါတယ်။ဒီလိုအသွင်ကူးပြောင်းရေးလုပ်ငန်းတွေလှုပ်ဆောင်ရမှာသုံးဆွဲဖို့လိုအပ်တဲ့ငွေကြေးပမာဏ American Dollar 6သန်းကျော်ကို GSC ကခွင့်ပြုပေးရလေဖြစ်ပါတယ်။လောလောဆယ် Joe Biden ကသူ့ရဲ့အသွင်ကူးပြောင်းရေးအဖွဲ့သုံးဆွဲနိုင်ဖို့အနည်းဆုံး American Dollar 8သန်းကိုပုဂ္ဂလိကအတူရှင်တွေစီကကောက်ခံရရှိထားတယ်လို့ The New York Times သတင်းစာကပြောပါတယ်ရှင်။ဟောင်ကောင်မြို့သားလူမျိုးရေးဌာနတာဝန်ရှိသူတယောက်အရာရှိ၄ယောက်ကိုအမေရိကန်ကအရေးယူတံခါးပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ကိုပိုင်အချုပ်ခွင့်ရဟောင်ကောင်ကိုဖိနှိပ်မှုတွေလှုပ်ဆောင်လာမှာသူတို့၄ဦးကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေတဲ့အတွက်အခုလိုအရေးယူတံခါးလိုက်တာဖြစ်တယ်လို့နိုင်ငံညာရေးဝန်ကြီးမိုက်ပွန်ပီယိုအမည်နဲ့ထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်။သူတို့လေးယောက်ကိုအမေရိကန်နိုင်ငံကိုခရီးသွားလာခွင့်ပိတ်ပင်ထားတယ်လို့အမေရိကန်နိုင်ငံတွင်ကသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်တမ်းမြစ်ထားပါတယ်။ ဟောင်ကောင်ပြည်သူတွေရဲ့ဒီမိုကရေစီနဲ့ကိုယ်ပိုင်အချုပ်ခွင့်ထိပါအောင်လှုပ်ဆောင်ရမှာအဓိကပါဝင်နေသူတွေတာဝန်ယူမှုနဲ့တာဝန်ခံမှုရှိလာစေဖို့အမေရိကန်ကအခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကပြောပါတယ်ပြည်ရဲ့ဩဂုတ်လတုန်းကလည်းဟောင်ကောင်အချုပ်ရေးမှုကယ်ရီလမ်းနဲ့တခြားတာဝန်ရှိသူအများရှိတွေကိုအမေရိကန်ကအရေးယူတင်ထပ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်ရှင
်ဗီယိုအမေရိကန်တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ကျမနားလောပါသတင်းတွေကိုဆက်ပြီးတော့တင်ပြတော့မှာပါ။ COVID-19 ကာယရောဂါဟာလူ154ယောက်မှာတယောက်နှုန်းနဲ့ကမ္ဘာတစ်ဝန်းအရှိန်အဟုန်နဲ့ကူးစက်ပြန့်နှံ့နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အစောပိုင်းမှာလူ100တန်းလောက်ပိုကူခံရဖို့32ရက်ကြာပေမဲ့ခုတော့ရက်20လောက်ပဲကြာတာကို WHO ရဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ကမ္ဘာတစ်ဝန်းပိုကူခံရသူတန်း90ကျော်ထဲမှာအမေရိကတိုင်းနိုင်ငံတွေကလူပေါင်း 23.9 တန်းကျော်ပါဝင်ပြီးဥရောပနဲ့တောင်အာရှနိုင်ငံတွေမှာတော့ပိုကူခံရသူ73တန်းကျော်နဲ့9တန်းခွဲကျော်စီအတိအကျရှိပါတယ်။ဒီရောဂါနဲ့သေဆုံးသူကလည်း 3.9 တန်းကျော်ပါပြီ။ကမ္ဘာမှာပိုကူခံရသူရောသေဆုံးသူပါအများဆုံးရှိတဲ့အမေရိကန်မှာတော့မနေ့ကပဲပိုကူသူ100တန်းကျော်သွားသလိုသေဆုံးသူကလည်း2,400တန်းဝန်းကျင်ရှိပါတယ်။ပိုကူခံရသူ800တန်းခွဲကျော်နဲ့ကမ္ဘာဒုတိယအများဆုံးရှိတဲ့အိန္ဒိယမှာလည်း24နာရီအတွင်းပိုကူသူ400,000ခွဲကျော်တိုးလာသလိုသေဆုံးသူစုပေါင်းက300,000ကျော်ပါတယ်။ဥရောပဘက်ကအီတလီမှာတော့ကာယရောဂါကိုထိန်းချုပ်လို့မရတော့တာကြောင့်တစ်နိုင်ငံလုံးအတိုင်းအတာနဲ့ကန့်သတ်ချက်တွေအပြည့်အဝပြန်ချဖို့ဆေးပဆိုင်ရာတာဝန်ရှိသူတွေကမနေ့ကပဲအစိုးရကိုတိုက်တွန်းလိုက်ပါတယ်။အီတလီမှာပိုကူသူ9,000ခွဲကျော်ရှိပြီးတော့မနေ့တရက်ထဲပိုကူသူ100,000ခွဲကျော်ပါတယ်။ပြင်သစ်မှာလည်းမနေ့တရက်ထဲပိုကူသူ200,000ကျော်တိုးလာတဲ့အတွက်ပိုကူသူစုစုပေါင်း1,800,000တန်းကျော်သွားပါတယ်။ပိုကူသူ1,800,000တန်းကျော်ရှိတဲ့ရုရှားမှာလည်းတနင်္လာနေ့ကပိုကူသူ200,000ကျော်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားမှာနေစဉ်ပိုကူသူ4,000ဝန်းကျင်ရှိနေပြီးမြန်မာနဲ့မလေးရှားနိုင်ငံမှာလည်းနေစဉ်ပိုကူသူရာခိုင်နှုန်းကနေ1,000ခန့်ထိရှိနေတာဖြစ်ပါတယ်။တရုတ်ရဲ့ကိုရိုနာဗိုင်းရပ်စ်ကကွယ်စီဆန်းသက်ခံထားတဲ့ဘရာဇီးနိုင်ငံကလူတစ်ယောက်စီမှာအနီးအရှိတဲ့ဘေးအတွက်ဆိုးကျိုးတွေပြီးခဲ့တဲ့လကုန်ပိုင်လောက်မှာတွေ့ရှိခဲ့တာကြောင့်ဒီဆန်းသက်မှုကိုဘရာဇီးပြည်သူ့ကြံမရင်ဌာန ANVISA ကရန်နာလိုက်ပါတယ်။အဲ့ဒီဘေးအတွက်ဆိုးကျိုးကြောင့်လူအသက်သေဆုံးနိုင်တာဒါမှမဟုတ်ဆိုးဝါးစွာမတန်ဆွမ်းဖြစ်နိုင်ပြီးတော့ဆေးရုံရောက်သွားနိုင်တယ်လို့ပဲ ANVISA ကပြောပါတယ်။တရုတ်ရဲ့ကိုရိုနာဗက်ကာကွယ်ဆေးစနစ်မှုကို ANVISA ကရန်နာလိုက်တာဟာပြိုင်ဖက်အမေရိကန်ဆေးကုမ္ပဏီ Pfizer ကသူ့ရဲ့ COVID-19 ကာကွယ်ဆေးစနစ်မှု90ရာခိုင်နှုန်းကျော်အောင်မြင်မှုရှိတာတွေ့ရကြောင်းကြေညာလိုက်တဲ့အနေနဲ့လည်းတိုက်ဆိုင်နေပါတယ်။Pfizer ရဲ့ကာကွယ်ဆေးအောင်မြင်မှုရှိတဲ့တဲ့ညောင်းကမ္ဘာတစ်ဝန်းလုံးကအစုရှယ်ယာစျေးကွက်တွေလည်းတချိန်လိုတက်လာခဲ့တာပါ။Pfizer ရောတရုတ်ရဲ့ Sinovac ကာကွယ်ဆေးတွေကိုလူတွေနဲ့စာသတ်နေတာအဆင့်3ထဲကိုရောက်ရှိနေပါပြီ။ဒီအဆင့်ကတော့အများပြည်သူတွေအသုံးပြုဖို့အန္တရာယ်ကင်းရှင်းကြောင်းအစိုးရကြားမရေးဌာနကအတိမပြုတ်ခင်နောက်ဆုံးစာသတ်ရတဲ့အဆင့်လေးဖြစ်ပါတယ်။နာဂိုရိုကာရာပေါက်ဒေသမှာတရင်6ပါးကြားထိတ်တဲရင်ဆိုင်တွင်းမှုတွေပေါ်ပေါက်ပြီးတော့လူ1300ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်မှာတော့အာမေးနီးယားနဲ့အဇာဘဂျန်နိုင်ငံတို့အင်္ဂါနေ့မှာအပြစ်ခံရစရဲသဘောတူညီမှုလက်မှတ်ရေးထိုးလိုက်ပါပြီ။ဒီသဘောတူညီမှုအရအဲ့ဒီအရမှာ9နှစ်တာချထားမဲ့ရုရှားရဲ့ငြိမ်းချမ်းရေးတပ်ဖွဲ့2000ကိုဆီလိုနေပြီလို့ရုရှားကအင်္ဂါနေ့မှာပြောပါတယ်။အစောပိုင်းကအပြစ်ရသဘောတူညီမှုရထားခဲ့ပေမဲ့အဇာဘဂျန်တပ်ဖွဲ့တွေကနီးပြူဟာအရအရေးပါတဲ့ဆူရှာမြို့ကိုတနင်္ဂနွေနေ့ကထိတ်ကျုပ်လိုက်တဲ့အပါဝင်ဒေသအတော်များများကိုသိမ်းပိုက်လိုက်ပြီးတဲ့နောက်မှာတော့အခုနောက်ဆုံးဖြစ်ရပေါ်ပေါက်လာတာပါ။သဘောတူညီမှုအစ်စ်ထဲမှာတော့စက်တင်ဘာလနောက်ပိုင်းကပေါ်ပေါက်လာတဲ့တိုက်ပွဲတွေမှာအဇာဘိုင်ဂျန်တပ်ဖက်ကထိန်းချုပ်ခဲ့တဲ့နေမြေတွေကိုအဇာဘိုင်ဂျန်ကပဲဆက်ပြီးတော့ထိန်းချုပ်ခွင့်ပေးဖို့တောင်းဆိုထားပါတယ်။နာဂိုရိုကာရာဘော့ခ်ဒေသကိုအဇာဘိုင်ဂျန်နိုင်ငံအဖြစ်နိုင်ငံတကာအသိအမှတ်ပြုထားပေမဲ့ဒီဒေသမှာအာမေးနီးယားလူမျိုးစုတွေကအုပ်ချုပ်နေတာပါ။
Поэтому сегодня с чувством радости, с чувством гордости я подписываю этот документ.
Азербайджан тамра Иһам Алиевка Армения နဲ့ Азербайджан ကြားရှေးရှေးပေါ်ပေါက်လာတဲ့ပဋိပက္ခတွေအဆုံးသတ်လိုက်ပြီဖြစ်တယ်လို့ Азербайджан ရဲ့နေမျိုးတွေကိုသိမ့်ပိုက်ထားတာကိုလည်းအဆုံးသတ်လိုက်ပါပြီလို့လက်မှတ်ရေးထိုးပွဲမှာပြောဆိုသွားတာပါ။ Armenia ဝန်ကြီးချုပ် Nicole Pashinyan က CIA အခြေအနေတွေကိုလေးလေးနက်နက်သုံးသပ်ပြီးမှအပြစ်ရသဘောတူစာချုပ်မှာလက်မှတ်ထိုးခဲ့ရတာဖြစ်ပြီးသူနဲ့သူ့ပြည်သူပြည်သားတွေအတွက်ပါဖော်ပြလို့မရတဲ့နာကျင်မှုတွေခံစားရပါတယ်လို့ပြောပါတယ်။ ဒီကြညာချက်ကြောင့်အာမေးနီးယားမြို့တော်ယာရီဗန်မှာစိတ်ချသောတာထွက်နေတဲ့ယာနဲ့ချီတဲ့လူတွေဆန္ဒပြခဲ့ကြသလိုလူတချို့လည်းပါလီမန်လွှတ်တော်တဲ့အတင်းဝင်ရောက်ပြီးတော့ဝင်းချင်းချုပ်နှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်တရုတ်ကင်းလေတင်မော်တွေမကြာခဏဖြတ်တန်းသွားလဲရှိတဲ့ရေပြင်းနယ်နမိတ်ထဲမှာအမေရိကန်ကမ်းစောက်တပ်ရဲ့ကင်းလေတင်မော်ကိုအစစ်မြင့်တင်မှုစီစဉ်နေတာဟာရေပြင်းနယ်နမိတ်တိုးချဲ့နေတဲ့တရုတ်နဲ့ထိတ်တိုက်တွေ့စရာမလိုပဲသူ့ဝင်အားတွေထိန်းချုပ်ရရောက်မယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေပါတယ်။အမေရိကန်နဲ့အနောက်ပစိဖိတ်ဒေသဖက်ကဒေသတွေမိတ်ဖက်နိုင်ငံတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့အမေရိကန်ကမ်းစောက်တပ်က Fast Response ကတာကင်းလက်စစ်တင်မောကြီးကိုနှီးပြူဟာတကြအထူးအဆင့်မြင့်တင်ဖို့ပြင်ဆင်ထားတယ်လို့နိုင်ငံတော်လုံခြုံရေးအကြံပေး Robert O'Brien ကအောက်တိုဘာ23ရက်နေ့မှာကြေညာချက်ထုတ်ပြန်ထားတာပါဒီလုပ်ငန်းတွေပဲအချိန်ဆမလဲဆိုတော့တော့ဆွေးနွေးနေဆက်ဖြစ်တယ်လို့ Indo-Pacific ဒေသကုကဲရေးအဖွဲ့ပြောခွင့်ရသူကသတင်းလာနေမှာပြောပါတယ်အမေရိကန်နာမကပစိဖိတ်ဒေသရင်းမိတ်ဖက်နိုင်ငံတွေရဲ့အချုပ်အခြာအာဏာကိုထိပါစေပြီးဒေသရင်းတည်ငြိမ်ရေးကိုပါထိပါစေမယ်ဘလို့လှုပ်ရမျိုးကိုမဆိုအမေရိကန်ကင်းလေတင်ဘောကစစ်ဆေးသွားမှာဖြစ်ပြီးတရားမဝင်ငါးဖဏအပါအဝင်စီကံမလိုက်နာတဲ့လှုပ်ရတွေကိုပါထောက်လန်းသွားမယ်လို့ O'Brien ကပြောပါတယ်ဒီနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပ
ါဒီတစ်ချိန်ရွေးကောက်ပွဲမှာအများစုအနိုင်ရထားတယ်လို့ပြောဆိုထားတဲ့လက်ရှိအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့အစိုးရတဲ့ဖွဲ့စည်းရာမှာအမျိုးသားပြန်လည်တင်မြှင့်ရေးကိုဦးစားပေးဖို့ညီမန်းထားတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါတနင်္ဂနွေနေ့ရွေးကောက်ပွဲကနအုံးမဲရလက်တွေအရ NLD ပါတီကနေရတော်တော်များများမှာအနိုင်ရထားကြောင်းပါတီတာဝန်ရှိသူတွေကပြောပါတယ်ဒီနေ့ညနေပိုင်းအထိမဲရီအတွက်အရဆိုပြီးခဲ့တဲ့2015ကထက်တောင်းကိုစလဲနေရပူပြီးအနိုင်ရတာကိုတွေ့ရတယ်လို့လည်း NLD ပါတီဗဟုပြန်ချားရေးကော်မတီအတွင်းရေးမှူးမုံရွာအောင်ရှင်က VOA ကိုပြောပါတယ
်ပြည်တော်စုလွတ်တော်မှာ640နဲ့2နေရာရှိတယ်ပေါ့နော်ပြည်သူက425နေရာမြို့သားက239နေရာအားလုံးပေါင်း640နဲ့2နေရာ642နေရာမှာ322နေရာရရင်ဆိုတော့ပွက်နိုင်တယ်ပေါ့လေဒါပေမဲ့အခုလောလောဆယ်မှာကျွန်တော်တို့ကပြောရလို့ကျင်တော့390ကျော်လောက်ကျွန်တော်ရနေတယ်လို့ကျွန်တော်သိပါတယ်နော်အဲ့တော့တော်တော်ကိုလိုအပ်တာတဲ့တောင်ပို့ပြီးတော့တောင်ပြိုကမ်းပြိုတဲ့တောင်မှများပါသေးတယ်အနိုင်ရနေတာအဲ့တော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်အစိုးရဖွင့်နိုင်ဖို့အတွက်လုံလောက်တဲ့အရေးအတွက်တဲ့အများကြီးရနေပြီလို့ပြောချင်ပါတယ်
တိုင်းရင်းသားဒေသတွေကတချို့မဲဆန္ဒနယ်မြေတွေမှာ NLD ပါတီကိုထောက်ခံမှုတွေအားနည်းခဲ့ပေမဲ့တနိုင်ငံလုံးအတိုင်းအတာမှာတော့ရလဒ်ကောင်းတယ်လို့လည်းပါတီပြောခွင့်ရမုံရအောင်ရှင်ကပြောပါတယ်ရွေးကောက်ပွဲအနိုင်ရပါတီအနေနဲ့အစိုးရတစ်ဖွဲ့စည်းရမှာတင့်မြတ်ရေးဦးစားပေးမယ်လို့လည်းပြောပါတယ်
။ကျွန်တော်တို့အခုမရတဲ့အားနည်းတဲ့နေရာတွေကတော့ရခိုင်ပေါ့ဗျာ။ရခိုင်ရဲ့ကျန်းရဲကတော့ကျွန်တော်ဟိုရတဲ့အရေးအတွက်အားနည်းပါတယ်။ကျန်းသားတွေကတော့အတော်သင့်တော်တော်ကိုရတယ်လို့ပြောရမှာပါပဲ။အရင်နဲ့ပတ်သက်ရင်ပေါ့လေပို့ပြီးတော့ရတယ်လို့ပြောရမှာပါပဲ။နောက်ထပ်အစိုးရဖွဲ့ကြမယ်ဆိုရင်ကတော့အမျိုးသားအညီညွတ်ရေးအစိုးရပေါ့လေနော်။သို့မဟုတ်အမျိုးသားပြန်လည်တင့်မြတ်ရေးကိုအခြေခံတဲ့အစိုးရဖွင့်နိုင်ကြလိမ့်မယ်လို့ပဲကျွန်တော်တို့ယုံကြည်ပါတယ
်။နိုင်ငံရေးပါတီပေါင်း42ပါတီနဲ့တတိပုဂ္ဂလ32ဦးဝင်ရောက်ရှင်ပိုင်ခဲ့တဲ့ရန်ကုန်တိုင်းမှာတော့ NLD ပါတီထိပ်တန်းတာဝန်ရှိသူတွေလည်းဖြစ်အစိုးရခေါင်းဆောင်တွေလည်းဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့လည်းပြန်လည်အရွေးခံခဲ့ရပါတယ်။ဒါပေမဲ့လည်းရန်ကုန်တိုင်းအတွင်းနောက်ဆုံးမရလက်အတိအကျကိုတော့မသိရသေးဘူးလို့လည်းရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ပြောခွင့်ရဦးကျော်မိုးချီကပြောပါတယ်။
တော့ခု45မိနစ်လုံးမစုံသေးဘူးအချုပ်လုံးလုံးနေရတယ်ချက်နေပြောဖို့ဆိုခက်တယ်နော်လာသမားမျိုးနယ်တွေသူကစစ်တယ်စစ်ပြီးတော့အတီးပြူပြီးရင်တရားကြည့်ကြတယ်အဲ့လိုမျိုးမျိုးနယ်တွေကအဖို့လာတယ်လာတဲ့ခါမှာအချုပ်မျိုးနယ်လာတယ်ရှင်းစရာတွေမှာကဏ္ဍတွေပေါင်းတာတွေအဖို့အောက်မားတာတွေပြင်တယ်လိုအပ်တဲ့ပုံစံတွေချိန်တယ်ဒါတွေလုပ်တယ
်ကံယောဂါကာလချင်းမာတဲ့ရွေးကောက်ပွဲမှာအားနည်းချက်တွေချုံရင်းချက်တွေရှိခဲ့တဲ့အပေါ်ဝေဖန်မှုတွေရှိခဲ့ပေမဲ့အောင်မြင်တဲ့ရွေးကောက်ပွဲအဖြစ်နဲ့လည်းနိုင်ငံတကာကချီးကျူးခဲ့ကြပါတယ်မနေ့တုန်းကလည်းရွေးကောက်ပွဲကျင်းပခဲ့တဲ့အပေါ်အမေရိကန်ဥရောပသမ္မဂနဲ့ဗြိတိန်တို့ကချီးကျူးခဲ့ကြတာပါ။ဒါပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအားလုံးပါဝင်ခွင့်ရဖို့နဲ့တခြားစိုးရင်စရာအခြေအနေတွေကိုလည်းထောက်ပြခဲ့ပါတယ်။ကျွန်မကတော့စုစုပါ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။
2020ရွေးကောက်ပွဲမှာကနဦးမဲရလတ်တွေရမွန်ပြည်နယ်မှာမုံညညွရေးပါတီကလွှတ်တော်ကိုယ်စားလှယ်လောင်းတွေအရင်ကထပ်ပူပြီးအနိုင်ရခဲ့တာကြောင့်နိုင်ငံရေးရှေ့အလားလာဘယ်လိုရှိလာမလဲဆိုတာသင်ပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါတနင်္ဂနွေနေ့ရွေးကောက်ပွဲမှာတော့မွန်ပြည်နယ်ခြေဆိုင်မုံညညွရေးပါတီဟာလွှတ်တော်ကိုယ်စားလှယ်ဆက်တဲ့နေရာနဲ့ကရင်ပြည်နယ်မှာမွန်တိုင်းသားရေးရဝန်ကြီးတနေရာအနိုင်ရရှိခဲ့ပါတယ်လွှတ် လွတ်တော်မှာနေရာရလာတယ်လည်းမြ။နိုင်ငံရေးလှုပ်ရှားမှုတွေကိုလွတ်တော်အတွင်းမှာရောပြင်ပမှာပါ။အချိန်မြင့်ဆောင်ရွက်ဖို့လည်းရည်ရွယ်ထားတယ်လို့မွန်ညိုရေးပါတီတွင်းမှုသက်နာလီသမကပြောပါတယ်။
ဒီလာမယ့်နိုင်ငံချင်းချင်းကဒီလာကပါတီရဲ့ရည်ရည်ချက်ကသတ္တနိုင်ငံလမ်းကြောင်းနဲ့သတ္တပြင်ပနိုင်ငံလမ်းကြောင်းကိုနှလမ်းစုံကြွားဖို့ရှိတယ်။သတ္တတွင်းမှာဆိုလို့ရှိရင်ဒီကံတစ်ဖက်ရှိချေကဥပဒေပြင်ဆင်နိုင်တဲ့ကိုတိုင်းကရာရှိတဲ့ဒီမိုကရက်တစ်အရာရှိတဲ့ပြည်ပေါင်းဆောင်ရွက်ပြီးတော့အဲ့ချေကဥပဒေပြင်ဆင်နိုင်ရေးကိုသတ္တတွင်းမှာကျူးပါမယ်။သတ္တပြင်ပမှာအစစ်တရားရှိပြည်လုံးကြီးကကဲ့သို့သောဒီအလုံးပါဝင်တဲ့နိုင်ငံစုလုံးပေါ်မှာတစ်ဖက်တည်ဆောင်သူ့ရဲ့အခြေခံမှုကိုတည်ဆောက်နိုင်ဖို့အတွက်ကျွန်တော်တို့ညီမထားပါရဲ့
။မွန်ညညရေးပါတီဟာရွေးကောက်ပွဲလွန်မှာညှို့ပေါင်းဆိုးရဖွဲ့စည်းနိုင်ဖို့ရည်ရွယ်ချက်တွေရှိတယ်လို့လည်းနိုင်လီသမကပြောပါရယ်
။ညှို့ပေါင်းဆိုးရဆိုတာကကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးလိုအပ်ချက်တစ်ခုလို့အလားရတဲ့ပါတီကအဲ့ဒီနိုင်ငံရေးရည်ရွယ်ချက်ရှိခဲ့လို့ဆိုရင်တော့ညှို့ပေါင်းဆိုးရကဖြစ်ကောင်းဖြစ်လာနိုင်တယ်ဆိုတော့တော့အလားရပါတီကဒီရည်ရွယ်ချက်ဒီခံရင်ချက်မရှိဘူးဆိုလို့ရှိရင်တော့ညှို့ပေါင်းဖွဲ့စည်းနိုင်ရေးအလားလာကလဲသွားသွားပါလိမ့်မယ်
မြို့နယ်ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရမွန်ညိညွတ်ရေးပါတီဟာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်9နေရာပြည်နယ်လွှတ်တော်ကိုယ်စားလှယ်6နေရာနဲ့ကရင်ပြည်နယ်မွန်တိုင်းတိုင်းရေးရဝန်ကြီးတနေရာအနိုင်ရရှိခဲ့ပါတယ်။ဒါဟာအရင်2015ရွေးကောက်ပွဲတုန်းကမွန်ပါတီတွေ4နေရာသာအနိုင်ရရှိရာကနေတိုးတက်လာတဲ့အခြေအနေရှိလာတာပါ။ဒီ2020ရွေးကောက်ပွဲမှာတိုင်းတာပါတီတွေရှင်ပြိုင်မှုအကောင်းလာတယ်လို့မွန်နိုင်ငံရေးအနီးကလေ့လာစောင့်ကြည့်သူနိုင်မင်းမင်းလွယ်ကပြောပါတယ်
တို့ရဲ့ဒီနယ်အတွက်တို့ရဲ့လူမျိုးစုအတွက်အခွင့်အရေးအရရောက်ဖို့ဒီတပါစီကြီးကကြီးဆိုးပြီးတော့စီမံခန့်ခွဲတွေးတကားကိုအမလို့အမရဖြစ်တဲ့ခါကျတော့တို့ကတို့ကိုယ်ပါတီနဲ့အစီအကိုယ်ပိသားကကိုယ်စနေနဲ့စီမံခန့်ခွဲတွေးအတွက်ဒါကိုတို့ကအားတလာတဲ့နေသားမျိုးတွေ့ရတယ်တိုင်းသားပါတီတော်မင်းသားကဒီရုပ်ပွဲမှာရုံးကလာပြီးတော့မဲအနိုင်ရရှိဖို့အတွက်ကိုတုံ့ပြန်တိုက်တိုက်လုပ်တာတွေ့ရတယ်
ဒါပေမဲ့ရေကောက်ပွဲမှာတော့တနင်္ဂနွေလုံးအတိုင်းအတာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကလည်းအများဆုံးအနိုင်ရရှိနေတာကြောင့် NLD ကပဲအစိုးရဖွဲ့နိုင်မဲ့အခြေအနေမှာရှိနေတာပါရေကောက်ပွဲလွန် NLD ဥဆောင်တဲ့မုံပြင်းနဲ့အစိုးရဖွဲ့နဲ့ပူးပေါင်းသွားမလားဆိုတဲ့ပုံမှာမုံညီညွတ်ရေးပါတီသွေးမှုသစ်နိုင်လီသမကအခုလိုပြောပါတယ်အဲ့
တော့ကကျင်းကမ်းလာခဲ့တဲ့ဆိုရင်တော့တစ်ဖက်ပါတီရဲ့ကြိုးဆိုဆွေးနွေးမှုတဘောတူချက်အရတော့ဖြစ်လာနိုင်တယ်လို့ဆိုချင်းသာမှုကြီးကမရှိသေးတဲ့ခါကျတော့ကြိုးဖို့လည်းမစောပါဘူ
းပြီးခဲ့တဲ့2015အစိုးရသက်တမ်းကာလအတွင်း NLD ကနေတိုင်းသားရေးကိစ္စနဲ့ပတ်သက်ပြီးကင်လွယ်ဖြည့်ရှင်းပုံအနှဲခဲ့တာကြောင့်ပြည်နယ်တချို့မှာတိုင်းသားနိုင်ငံရေးအင်အားစုတွေနဲ့တင်းမာမှုတွေလည်းရှိခဲ့ပါတယ်ရေကောက်ပွဲလွန်ကာလမှာလည်းအများစုဖြစ်လာမယ်လို့ခန့်မှန်းထားတဲ့ NLD ပါတီအနေနဲ့တိုင်းသားတွေနဲ့စိတ်ဆန်းညှိနှိုင်းမှုတွေအားနည်းနေဦးမယ်ဆိုရင်တော့နိုင်ငံရေးရအပြိုင်မှုတွေရှိလာနိုင်တယ်လို့လည်းလာမင်းမင်းလွယ်ကသုံးသပ်ပါတယ
်။မတော်ပဲနိုင်ငံတို့ပါတီကြီးတဲ့ခါတို့တက်တယ်လို့လည်းဆိုရင်တော့ဖြစ်တော်မှာတော့တိုင်းသားတွေကပိုက်ခိုင်ရစုနေတဲ့အနေနဲ့လည်းရက်ခတ်ပြီးတော့ကုန်းကုန်းပိုက်တိုက်ဖြစ်တော်မှာတော့မျိုးကိုတွေ့နေရတယ
်။ပြီးခဲ့တဲ့ဆိုရသက်တန်းကာလအတွင်းမိုးပြင်းနယ်မှာလွှတ်တော်နဲ့ပြည်နယ်ဆိုရကြတိမ့်မမှုတွေရှိနေတယ်လို့ပူဂျောင်းစန္ဒရာပြုစုမြည်ပေးတာတိဆောက်ထားတာတွေကြောက်လဲဒေသခံတွေရဲ့စန့်ကျင်ကန့်ကွက်မှုတွေနဲ့လည်းကြုံခဲ့ရတာပါအလားတူတခြားတိုင်းဒေသတွေမှာလည်း NLD ပါတီဥဆောင်တဲ့ပြည်နယ်ဆိုရနဲ့လွတ်တော်ကြအားပြိုင်မှုတွေလည်းရှိခဲ့ဘူးပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်သောရရှင်များရှင်2020ရွေးကောက်ပွဲရလက်အဖြေတွေရဲ့တင်ကြိုခံမှန်းချက်တွေရတော့လက်ရှိအာဏာရပါတီ NLD ဆိုရကပဲနိုင်ငံကိုဆက်လက်အုပ်ချုပ်မယ်အလားအလာပေါ်မှာအခုချိန်ထိနေရရင်ကနေထွက်ပြေးတိမ်းရှောင်နေကြရစေစစ်ပြေးစစ်ရှောင်ဒုက္ခတွေတွေပျော်လင့်ချက်ဘလို့ရှိပါသလဲဆိုတာကျမစုမုံကစူးစီးတင်ပြပေးကြပါတယ်2020ပြည့်နှစ်ရွေးကောက်ပွဲမဲရလက်တွေနဲ့ဒီဆိုရတတက်မှာလက်တွေ့ကြတဲ့မူဝါဒတွေနဲ့ချမှတ်ပြီးဆောင်ရွက်ပေးနိုင်မယ်လို့ဒုက္ခတွေဘက်ကမျှော်လင့်နေကြပါတယ်ကချင်ပြည်နယ်အတွင်းမှာစေပရိပခတွေကြားဆယ်စုနှစ်တစ်ခုစာနှီးပါလောက်ဒုက္ခတွေစခန်းတွေထဲမှာနေထိုင်နေကြရတဲ့ IDP ဒုက္ခတွေဘေးအန္တရာယ်ကင်းရှင်းစွာနဲ့ငြိမ်းချမ်းတဲ့လူမှုဘဝတွေပြန်လည်တည်ဆောက်ခွင့်ပေးပါလို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နယ်မြေတွေက Minor KBC IDP ဒုက္ခတွေစခန်းကကချင်လူငယ်အမျိုးသမီးပေါ်ထုလူထွေကတောင်းဆိုပါတယ်
IDP တွေကပေါ့နော်ဒီလက်ရှိပြန်ပြီးတက်လာမဲ့အစိုးရတွေအနေနဲ့ပေါ့နော်အခုဆိုရင်တော့တို့နေရပြန်ရေးနဲ့တော်တော်လှုပ်ဆောင်မှုအပိုင်းတွေတော့ရှိနေပြီနော်အဲအားကြောင့်ဒီအခုကိုဗစ်ကာလပေါ့နော်ကိုဗစ်အခြေအနေကြောင့်ပြန်ပြီးနောက်နေတဲ့အခြေအနေတွေရှိနေရပေါ့နော်တကယ်လို့ဒီပြည်သူတွေကိုအခုရဲ့နေရတွေကိုပြန်လာနိုင်တဲ့အခြေအနေရောက်ပြီဆိုရင်တကယ်လုံခြုံမှုရှိပြီဆိုတဲ့အခြေအနေကြမှာပေါ့နော်ပြန်ခိုင်းတာမျိုးဆိုရင်ပိုပြီးအဆင်ပြေရပေါ့နော်ပြီးတော့ဒီ တမ်တော်နဲ့ဒီ KIO KIE ဘောနော်တို့ဒီစစ်တပ်ကူဘိုင်လက်ထရီထိုးပြီးတဲ့အခြေအနေကြမှာဒီကိုရရဲ့ရွာကိုပြန်ခိုင်းတဲ့အခြေအနေမျိုးဆိုရင်အမျိုးကိုလူလာတယ်ဘောနော်မိုင်းချင်းလင်းကြီးလှုပ်ဆောင်ပေးမှုတွေကိုရလူလာတယ်ဘောနော်ကြာကိုရစာဝတ်နေရေးတော်လကောင်းဒီပညာရေးတမအရေးဘောနော်ရစေချင်တယ်ဘောနော
်ရခိုင်ပြည်နယ်အတွင်းလူမျိုးရေးဘာသာရေးအတွေ့အကြုံအကြံဖတ်မှုတွေဖြစ်ခဲ့တဲ့2012ခုနှစ်ကလေးကရှင်းနှစ်ကျော်ဒုက္ခသည်စခန်းတွေထဲမှာပဲနေထိုင်ခဲ့ကြရတဲ့မွတ်စလင်ဒုက္ခသည်တွေဟာအခုအရွေးကောက်ပွဲအနိုင်ရတက်လာမဲ့အစိုးရလက်ထက်မှာတော့သူတို့နေရရင်ပြန်ရေးလွတ်လပ်စွာသွားလာခဲ့အပါအဝင်လူမှုဘဝပြန်လည်ထူထောင်ရေးတွေကိုဦးစားပေးဆောင်ရွက်ပေးဖို့ရခိုင်ပြည်နယ်စစ်တွေမြို့အနီးတက်ကဲပြင်ကျေးရွာ IDP ဒုက္ခသည်စခန်းကမွတ်စလင်ဒုက္ခသည်ဦးမောင်လေးကတောင်းဆိုပါတယ်ကျွန်တ
ော်တို့အမပြန်ကြည့်တဲ့ကိုနေရာကိုသွားပြီးတော့နေရှင်တာပေါ့အမအမမေလဆိုတော့ဘာမှတစုံတစ်ခုပြေးရတာမရှိဘူးအမရေဒီမှာကျွန်တော်ဒုက္ခသည်စခန်းမှာကျွန်တော်တို့သားလိုက်ဒီနေရတာကျွန်တော်ကအကြက်ကြည့်တယ်အကြက်တော်တော်လေးတုံနေရတာမှရေအဘိကအမတ်ကျွန်တော်တောင်းကြည့်ရင်ဒါပညာရေးတက်မှရေလလလလတော်လာကုန်ရတဲ့တော့ဆိုရင်ဒါပဲကျွန်တော်အဓိကလူချင်တယ်လေအမရေ
အန်အန်ဒီဆိုရဒုတိယတတအဖြစ်ဆက်အုပ်ချုပ်ခွင့်ရမယ်ဆိုရင်ဒုက္ခသည်တွေရဲ့အရေးကိုလက်တွေ့ကြကြဆောင်ရွက်ပေးဖို့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကကြောက်တလုံးဒုက္ခသည်စခန်းစီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌဦးဖြူချေကလည်းတောင်းဆိုပါတယ
်ဦးသိန်းစင်အစိုးရကကျွန်တော်တို့ IDB စခန်းနဲ့ထည့်ထားခဲ့တာကျွန်တော်တို့အတွက်ပြန်လုပ်ပေးရမှာက NLD အစိုးရလက်ထက်ရအချိန်မှာကျွန်တော်တို့ကိုကင်တွေရတာအားနေခဲ့တယ်တကယ်နေရာချထားမယ်ဆိုပြီးတော့အချိန်ကြီးဆွေးနေတယ်ကျွန်တော်တို့ရဲ့ရခိုင်နေထိုင်ခဲ့တဲ့မူလနေရာပေါ့နော်နေထိုင်ခွင့်ပြုပါဆိုပြီးတော့ကျွန်တော်တို့ဆွေးနေခဲ့အဲ့ဒါအောင်မြင်မှုမရှိခဲ့ဘူးခင်ဗျရခိုင်တိုင်းရင်းသားများကတချို့လူတွေကန့်ကွက်တာတွေလည်းပါတယ်အော်ဒီအုပ်ရေစုံမွေးရေကိုကိုင်းနေတာအားနေတာလည်းပါတဲ့အတွက်အဆင်မပြေဘူးခင်ဗျ။အခုလာမဲ့ဒီ2020အလဲရှင်မှာတော့ကျွန်တော်တို့ကိုခီတီမီကိုင်းတယ်ပြီးတော့တဖြည်းဖြည်းနဲ့လို့တော့ကျွန်တော်ရုံတော့ယုံကြည်ပါတယ်ခင်ဗျ။တို့ဘလူးမူလေးရှာပြီးကျွန်တော်တို့ကိုင်းနေမလဲအဲ့ဒါကျွန်တော်စောင့်ကြည့်ရမှာပေါ့နော်
။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့နေရပြန်ရေးနှောင့်နှေးနေတဲ့အစီအစဉ်တွေဟာဒီရွေးကောက်ပွဲအဖြစ်အပျက်နောက်ထပ်အစိုးရတက်တန်းအဖြစ် NLD တာဝန်ယူရမယ်ဆိုရင်ဒီတက်တန်းမှာတော့အောင်မြင်အောင်ဆက်လက်ဆောင်ရွက်စေချင်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ခေါ်ဦးဣစလန်ကပြောပါတယ်
။ကျွန်တော်တို့ရဲ့အကျဲသေးကိုအခုဒူဒီယာတက်လာမဲ့ NLD အစိုးရကလည်းရိုဟင်ဂျာဒုက္ခသည်တွေရဲ့အကျဲသေးကိုတေလီပေးရှင်းနိုင်လို့ကျွန်တော်ကမျှော်လင့်ပါတယ်ပထမရှေ့မှာတော့သူရဲ့အကျဲသေးအမည်မျိုးကိုကျွန်တော်တို့လည်းတွေ့ပြရတယ်အဲမြင်တွေ့ခဲ့တယ်ဒါပေမဲ့အကူကတော့ဒုတိယအရှင်ကတော့သူကမဲအနိုင်ရတဲ့အပေါ်မှာလည်းကျွန်တော်ကဝမ်းသာအားရမိပါတယ
်ဒါပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးကိုတော့မြန်မာဆိုရဘက်ကလက်မခံပါဘူးလက်ရှိအာဏာရ NLD ဆိုရတက်တက်မှာတော့ငင်းငင်းရေးဖော်ဆောင်မှုတွေမှာတက်မတော်နဲ့ရောလက်နက်ကိုင်တက်တွေနဲ့ပါငင်းငင်းရေးဆွေးနွေးမှုသဘောတူညီမှုတွေမှာအစစ်မပြေမှုတွေနဲ့စိန်ခေါ်မှုတွေရှိနေသလိုစစ်ဘေးစစ်တမ်းကြောင့်ပြည်တွင်းမှာရောအိမ်နီးချင်းနိုင်ငံတွေအထိပါအသက်လူပြေးနေကြရတဲ့တိမ့်ချီတဲ့စစ်ပြေးဒုက္ခတွေတွေနေရပြန်လာရေးအစီအမံတွေကတော့နှောင့်နှေးနေစေအနေထားဖြစ်ပါတယ်ရှင်ကျွန်မစုမမ
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဗိုလ်ကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောက်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းဆီးတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်။အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေတိုင်းနှာခေါင်းဆီးတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းသင့်တဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါကင်ဆာယောဂဒီလိုယောဂအခန်းရှိတဲ့ကလေးတွေကတော့ဈေးရုံသုံးနှခေါင်းစီတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေခွာချားမနေနိုင်ရင်ပိတ်နှခေါင်းစီတက်တင်တာပါ။ကလေးတွေဟာနှခေါင်းစီမတက်ခင်လက်ကိုပိုးတက်စေးရနေဆိုရင်စက္ကန့်20၊ရေနဲ့ဆက်ပြန်နေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှခေါင်းစီကနှခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစီးကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကပ်ရ၊သူများကိုလည်းပေးမတော့ရပါဘူး။နှာခေါင်းစီးချုပ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်။ကိုဗစ်ကာယောဂါကာလမလေးရှားနိုင်ငံထိပ်သိမ်းရေးစခန်းတွေမှာဖမ်းဆီးခံရတဲ့ မြန်မာနိုင်ငံသားတထောင်လောက်ကိုဒီအပိုင်းအတွင်းမှာပဲနေရပြန်ပို့ပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။မလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးအကျဉ်းထောင်မှာထိသိမ်းခံရတဲ့မြန်မာနိုင်ငံသားတထောင်လောက်ကိုဒီသတင်းပတ်ထဲမှာပဲတုံ့တုတ်ခွဲပြီးနေရပြန်ပို့ပေးခဲ့တာပါ။မနေ့တုန်းကလည်းတတိယအထုပ်အဖြစ်လူ90နီးပါးကိုနေရပြန်ပို့ခဲ့ကြောင်းဂျိုဟိုးမြို့ထိသိမ်းရေးစခန်းကမြန်မာနိုင်ငံသားတွေကိုတန်ရုံနဲ့အတူအကူအညီပေးနေတဲ့ဦးတီဟာမမောင်ကပြောပြပါတယ်
။အခု46ရောက်ကဟိုဇာပေါ့နော်ဒီပြီးခဲ့တဲ့တစ်ခေါက်ကောင်ကကျွန်တော်ဒီစေစေးလေးအနေနဲ့ကြံခဲ့တဲ့အတုပ်တွေကတချို့တွေပါသွားတာပေါ့နော်အဲထက်ကြံနေတဲ့ဟိုအတုပ်ကအဲ့နည်းကသူတို့အဲ့ကြံတစ်ခုကဟိုမစ်ဖြစ်သွားတယ်ပေါ့နော်မစ်ဖြစ်သွားတယ်ဆိုတာသူတို့ဒီပို့လာပဲဘယ်လိုဟာဖြစ်လဲတော့မသိဘူးပေါ့နော်အဲ့နည်းကကြံခဲ့တယ်အဲ့ကြံတဲ့တတ်တော့ပြန်သွားတာပေါ့အာကျွန်တော်တိရတလောက်ကဟိုပလန်တစ်ပလန်တစ်ဆိုတာဟိုထိုင်းနယ်စခန်းအာတထောင်ကျော်လောက်ရှိပါပြီဟုတ်ကဲ့
မလေးရှားနိုင်ငံကထင်းထင်းရေးစခန်းတွေမှာရှိနေတဲ့မြန်မာနိုင်ငံသား3000နီးပါးကိုနေရပြန်ဖို့လွန်ခဲ့တဲ့၄လလောက်ကလေးကနှစ်နိုင်ငံတာဝန်ရှိသူတွေစီစဉ်နေကြတာဖြစ်ပြီးဒီလဇန်းကစပြီးအတုပ်လိုက်ပြန်ဖို့ပေးနေတာပါကက်ယောဂါကြုံနေရတဲ့မလေးရှားနိုင်ငံကထင်းထင်းရေးစခန်းတွေမှာမြန်မာနိုင်ငံသားတွေတိုးလာနေချိန်မှာပဲထိမ့်သိမ်းထားသူလူကြီးရှော့ချတဲ့အနေနဲ့မလေးရှားအနာပိုင်တွေကနေရပြန်ခွင့်ပေးနေတာလို့လည်းဦးတီဟာမောင်မောင်ကပြောပါတယ်
စစ်ထားပြီးသားတော့ဟိုစိတ်မကြံတဲ့လောက်ပဲဒါပေမဲ့ဟိုတချို့တွေစစ်ထားပြီးသားပြီးမြန်မာနိုင်ငံသားမှန်ကန်မှုဟိုတချို့မပြည့်စုံတာတွေပါရှိတယ်လေအဲမပြည့်စုံတာတွေတော့တစ်ခါချက်ပြီးတော့စောင့်နေသေးတယ်ဒီတစ်ခေါက်တို့ပြန်ပို့တာလည်းမလေးရှားဆိုရကအထက်မှာတော်တော်လေးတို့ဟိုဝင်တော့ဝင်ဖို့ဖြစ်ပုံရပါတယ်ကျွန်တော်ကြည့်ရတာလေအားအကြောင်းတို့ဒီဟိုဟိုမဖြစ်မနေတို့ပြန်ပို့ဖို့အတွက်ကိုစီစဉ်တာဆိုတော့
ကမ္ဘာ့ကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလာကန့်တက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုကန်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါဒီအတွက်တရားမဝင်နေလဲအလုကန်ရှာဖွေရင်းဖမ်းဆီးခံနေရတာတွေလည်းရှိနေပါတယ်တရားမဝင်မြန်မာနိုင်ငံသားတထောင်ကျော်လဲနေရပြန်ဖို့စီရင်ပေးသွင်းထားပေမဲ့အဲ့ဒီထဲကလူကြီး100ကျော်လောက်သာနေရပြန်နိုင်ပါသေးတယ်ကိုဗစ်အရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေတဲကမိမိကိုယ်ကိုအဆုံးစီရင်ကြတာကတော့18ဦးထိရှိသွားပါတယ်။ကျမမအေးမှသတင်းပေးပို့နေတာဖြစ်ပါတယ်ရှင
်။တရုတ်နိုင်ငံယူနန်ပြည်နယ်ရောက်မြန်မာနိုင်ငံသားတချို့မှာကိုဗစ်ရောဂါကူးစက်မှုတွေတွေ့ရှိခဲ့ရကြောင်းတရုတ်ကျန်းမာရေးတောင်ရှိသူတွေကန့်သတ်စစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါယူနန်ပြည်နယ်ထဲမှာကူးစက်မှုမရှိတော့ပေမဲ့ပြင်ပကဝင်လာတဲ့ကိုဗစ်ရောဂါကိုတော့မြန်မာ၃ယောက်မှစားတွေ့ရရဆိုပြီးယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကဒီနေ့နိုဝင်ဘာ10ရက်မှာထုတ်ပြန်လိုက်တာပါ။မူဆယ်ဘက်ကဝင်လာတဲ့အသက်22နှစ်အရွယ်အမျိုးသမီးအသက်20အမျိုးသမီးနဲ့34နှစ်အရွယ်အမျိုးသားတဦးတို့မှာရောဂါကူးစက်နေရအတည်ပြုနိုင်ခဲ့ကြောင်းလည်းထုတ်ပြန်ချက်မှာရေးသားထားပါတယ်။ရွှေလီမြို့ကကြောင်မြတ်ရေတံသာရောင်းဝယ်ရဲ့ရပ်ကွက်မှာမြန်မာဘက်ကဝင်လာတဲ့သူတွေရှိနေရလို့သတင်းရရှိခဲ့ပြီးတဲ့နောက်တရုတ်ရဲတပ်ဖွဲ့ကမနေ့ကအောက်တိုဘာ9ရက်ကအဲ့ဒီရပ်ကွက်ကိုဝင်ရောက်စစ်ဆေးခဲ့ပြီးအခုလိုတွေ့ရှိခဲ့တာဖြစ်ပါတယ်။မနေ့ကညာတွင်ချင်းပဲရွှေလီကြောင်ဝိုင်းနားကရပ်ကွက်ကိုတောင်ရှိသူတွေကအသွားလာပိတ်ချလိုက်ပြီးကျန်းမာရေးစစ်ဆေးမှုတွေစလုံးနေပြီလို့ရွှေလီမြို့မိုးမခဖောင်ဒေးရှင်းဥက္ကဋ္ဌဒေါက်မိုးမခက VOA ကိုပြောပါတယ်။
မင်းညတွင်ချင်းပစ်တာနဲ့တို့ရောဂါဆင်းမိတာနဲ့တခါတည်းအဲ့ဒီတိုက်ခန်းနေအဲ့ဒီကားအကုန်လုံးလော့ဒေါင်းချလိုက်ပြီကဲ။လော့ဒေါင်းချပြီးမှဒီတရုတ်အဆွေရနေပြီးမှတို့ညတွင်ချင်းနဲ့အဲ့နာအဲသူနဲ့ဆက်စားတဲ့နေရာပေါ့နော်။အဲ့တရက်ပတ်လုံးအကုန်လုံးလော့ဒေါင်းချပြီးမှညတွင်ချင်းချက်ချင်းအကုန်လုံးတရက်မှတန်ရောဂါပြန်စစ်ပေးနေတယ်ကဲ။ဟုတ်။အဲ့နာလူတော်တော်များနဲ့တော့500လော့ဒေါင်းရှိမယ်တဲ့နဲ့အဲ့နာ3000တော့မှ
ယူနန်ပြည်နယ်တောင်ရှိသူတွေကတော့မြန်မာနိုင်ငံကရောက်လာသူတွေထံကကူးစက်မှုအဖြစ်မှတ်တမ်းတင်ထားပြီးချီကျွေးဆက်ဆံခဲ့သူတွေကိုလည်းတီးတန့်ခွဲစောင့်ကြည့်နေပြီးယောဂဆစ်ဆေးမှုတွေလုပ်သွားမယ်လို့ယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကထုတ်ပြန်ချက်မှာရေးသားထားပါတယ်။မြန်မာလူသားတွေကိုလက်ခံထားတဲ့တရုတ်လုပ်ငန်းရှင်တွေကိုတော့ကျန်းမာရေးတောင်ရှိသူတွေကဓာတ်ရိုက်ဆက်သွယ်ပြီးအလို့သမားကန့်တဲ့နေထိုင်ခွင့်အထောက်အထားဆစ်ဆေးရာတွေစားလုံးနေကြောင်းရွှေလီမြို့ကမြန်မာလူသားကိုနေမင်းဖြူကပြောပါတယ်။
တွေ့တယ်ဗမာပြည်သားတွေတွေ့တာလို့တော့တဆင်းလေးစီကိုတိုက်ရိုက်အဲ့လိုမျိုးပြောတယ်ဗောပြောပြီးရင်အခုလက်ရှိနေနေတဲ့လူတွေကိုသူတို့အရင်တုန်းကနေတာဟုတ်ရလားဆိုပြီးတော့မှသူတို့ရဲ့ကတ်တွေတို့အဲဒီစာအုပ်တွေတို့ကိုရိုက်ပြီးလိုင်းပေါ်မှာတင်ပေးရတာလေညီမတွေရှိတဲ့နေရာတစ်ထည်တွေဗောအဲ့လိုမျိုးဒီနောက်ပိုင်းနောက်အခုရပိုင်းနေဆိုခိုးဝင်တဲ့လူရမ်းများလေအဲခိုးဝင်ထားတဲ့လူတွေဆိုလို့ရှိရင်တော့အကုန်လုံးပြန်ဖမ်းမှာပါလေ
အသေးစိတ်အခြေအနေကိုမေးမြန်းဖို့ကုမင်းမျိုးကကောင်စစ်ဝင်ရုံးကိုVOA ကဆက်သွယ်ခဲ့ပေမဲ့ဖုံးပြန်လည်းဖြေကြားခြင်းမရှိခဲ့ပါဘူး။မူဆယ်ခရိုင်အုပ်ချုပ်ရေးလက်ထောက်ညွှန်ကြားမှုဦးမောင်မောင်တန်းကတော့ယူနန်အစိုးရဘက်ကမူဆယ်ဘက်ကိုတရားဝင်စာပို့လာတာတော့မရှိသေးကြောင်းပြောပါတယ်
။ကျွန်တော်ရှိတော့ဘုဒ္ဓတိအုပ်ချုပ်ဌာနအချင်းချင်းတော့အကြောင်းကြားတာမလာသေးဘူးဗျ။တန်တမန်လမ်းကြောင်းကလေတရားဝင်စာမလာသေးဘူး။ဟုတ်ကဲ့ဟုတ်ကဲ့။
မြန်မာပြည်မှာကိုဗစ်ရောဂါစတွေ့ရဲ့မလကုံအားစားလို့တရုတ်ယူနန်အစိုးရကနေစပ်တလျှောက်မှာလုံခြုံရေးအများအပြားချထားခဲ့ပေမဲ့မြန်မာဘက်ကတော့ဝင်တဲ့သူတွေရှိနေသေးပဲလို့ရွှေလီမြို့ကမြန်မာတွေကပြောပါတယ်။ပြီးခဲ့တဲ့လပိုင်းအတွင်းကရွှေလီမြို့ထဲမှာမြန်မာ2ယောက်ကိုဗစ်ရောဂါတွေ့ရှိခဲ့လို့လူဦးရေ2တန်းလောက်ကိုတပတ်အတွင်းအရေးပေါ်စစ်ဆေးရပြီလဲလုပ်ခဲ့ပူပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲအတွင်းမဲမဲသမားမှုတွေရှိခဲ့တယ်လို့သမ္မတ Donald Trump ကဆက်ပြီးပြောနေပါတယ်အတိုင်းရသူအဖြစ်ဂျိုတင်တွေ့ထားကြတဲ့ဒုသမ္မတအောင် Joe Biden ကတော့COVID-19 ရောဂါတက်ဖြည့်ရေးအဖွဲ့ကဒီသတင်းပတ်ထဲမှာဖွဲ့စည်းမယ်လို့ပြောနေပါတယ်။မစ္စတာကွင်းရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်သိန်းထိုင်ဦးပါ။နိုဝင်ဘာ3ရက်ကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုမှကွဲလွဲချက်တွေထင်ထင်ရှားရှားတွေ့နေရပါတယ်။ရွေးကောက်ပွဲနဲ့ရသူအဖြစ်ဂျိုဒင်ခံမှန်းထားကြတဲ့ဒုသမ္မတအောင်ဂျိုးဘိုက်ဒန်ကအစိုးရအသွင်ကူးပြောင်းရေးကိစ္စတွေကိုစပြီးဆောင်ရွက်တော့ပဲလို့ပြောနေပါတယ်။သမ္မတထရန့်ကတော့ပြည်နယ်တချို့မှာမဲတွေရေတွက်နေစေဖြစ်တာကြောင့်မဲမတမာမှုတွေရှိနေတယ်လို့ဆွဆဲထားတဲ့ပြည်နယ်တွေမှာသူ့အနေနဲ့တရားရုံးကဖြေရှင်းခွင့်ရတဲ့ဆိုပြီးပြောဆိုနေပါတယ်။တောင်ဒဂိုဒါပြည်နယ်က Republican အုပ်ချုပ်ရေးမှူး Christine Norum ကလည်း ABC ရုပ်သံကိုခုလိုပြောပါတယ
်။ What I think is interesting is this declaration from some individuals saying it was an
တချို့လူတွေ Joe Biden အပြတ်သက်နိုင်တယ်ဆိုပြီးကြေညာနေကြတာကိုကျမတို့စိတ်ဝင်စားမိတယ်။ဒါကဟုတ်မှမဟုတ်တာရှင်းနေတာပဲ။တချို့ပြည်နယ်တွေမှာမဲတွေရေတွက်နေတော့မှရှိသေးတယ်လေ။
တိုင်းပြည်ကျိုးကိုယူမြော်ပြီးရွေးကောက်ပွဲဂျိုတင်ကမ်ပိန်းချက်တွေနဲ့ရလာတဲ့ရလဒ်ကိုလက်ခံဖို့ Republican Party ဝင်တွေကို Democrat ခေါင်းဆောင်တွေတောင်းဆိုနေကြပါတယ်။ဒါမှမဟုတ်ရင်မဲလိန်နဲ့ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်ပြီးတက်တဲ့အထောက်အထားပြဖို့ပြောနေကြတာပါ။ Delaware ပြည်နယ် Democratic ထဲလွှတ်တော်မှ Chris Coons က ABC ရုပ်သံကိုခုလိုပြောပါတယ
်။ If Republicans are going to support President Trump in his resistance
ဒါမှမဟုတ် Trump ရွေးကောက်ပွဲရလဒ်ကိုလက်ခံဖို့ညှင်းပယ်နေတာကိုတကယ်လို့ Republican တွေအနေနဲ့ထောက်ခံမယ်ဆိုရင်ဒါမှအနေနဲ့Twitter ကနေဒေါသတကြီးရေးနေုံနဲ့မရပါဘူးအချက်အလက်နဲ့ရှင်းလင်းပါစေ
ရွေးကောက်ပွဲမှာအနိုင်ရတဲ့သမ္မတအနေနဲ့လာမယ့်ဇန်နဝါရီလ20ရက်နေ့မှာမှအိမ်ပြည်တော်မှာအစိုးရတာဝန်တွေကိုစပြီးတော့ထမ်းမှာပါဂျိုးဘိုက်ဒန်ရဲ့အဖွဲ့ကကိုရိုနာဗိုင်းရပ်စ်ဖြစ်စေတဲ့ COVID-19 ရောဂါတက်ဖြည့်ရေးအထူးအဖွဲ့ကိုဖွဲ့စည်းပြီးလွှဲပြောင်းရေးကိစ္စတွေစလုပ်မယ်လို့ပြောဆိုနေပါတယ်ဒီတော့အတွင်းဇန်နဝါရီလ20ရက်နေ့မှာကျင်းပမယ့်သမ္မတစီဂျန်စစ်စာချင်းဆိုပွဲအတွက်ကလည်းပြင်ဆင်နေပါပြီမစ်ဆိုဤပြည်နယ် Republican ထဲလွှတ်တော်အမတ်လည်းဖြစ်သမ္မတဂျန်စစ်စာချင်းဆိုပွဲကျင်းပရေးပါတီနဲ့စလုံးကဖွဲ့စည်းထားတဲ့လွှတ်တော်ကော်မတီဥက္ကဋ္ဌ Ray Bland က ABC ရုပ်သံကိုခုလိုပြောပါတ
ယ် I expect to see both Vice President Biden and President Trump on the
ဒုသမ္မတ Biden ရောသမ္မတ Trump ရောဂျန်စစ်စာချင်းဆိုတဲ့နေ့အခမ်းအနားမှာတွေ့ရမယ်လို့ကျွန်တော်မျှော်လင့်ပါတယ်သူတို့တွေကဘယ်သူပဲဂျန်စစ်စာချင်းဆိုချင်းဆိုအင်မတန်ပြင်းထန်ထိရောက်တဲ့သတင်းစကားကိုပေးပါလိမ့်မယ်
ရွေးကောက်ပွဲရလဒ်ကိုစောင့်စားပြီးတဲ့နောက်အမေရိကန်ပြည်ထောင်စုဟာအပြင်းအထန်သဘောထားကွဲလွဲမှုတွေပြင်နေခဲ့တဲ့မဲဆွယ်ပွဲကာလတွေကိုကျော်လွန်ပြီးနောက်တစ်ဆင့်ဖြစ်လာမယ့်အခြေအနေတွေကိုကူးပြောင်းလက်ခံဖို့အသင့်အင်းဖြစ်နေကြောင်းပါခင်ဗျာကျွန်တော်သိထားဦးပါ
ခုစပီအင်္ဂါညဆွေးနွေးကန်ကိုနားဆင်ရပါမယ်။ကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစောင့်ကြည့်လေ့လာသူတွေရဲ့တွေးဆချက်တွေကိုအခုဆွေးနွေးကန်မှာနားဆင်ရပါမယ်။ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့ကြတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမမျက်နန္ဒာတင်းမန္တလေးတိုင်းခြေဆိုင်ကနောင် Institute ရဲ့အမှုဆောင်ဒါရိုက်တာကိုတက်မြတ်စုတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာမမျက်နန္ဒာတင်းနဲ့ကိုတက်မြတ်စုကျွန်တော်တို့ပြီးခဲ့တဲ့ပတ်ကလည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြိုတင်ပြီးကျွန်တော်တို့ပြောခဲ့ကြတယ်အခုရွေးကောက်ပွဲလွန်ကာလပေါ့နော်ဒီကာလအတွက်လည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူများပြောဆိုဖို့အတွက်ပါဝင်ဆွေးနွေးပေးတာအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာဆိုအခုကကျွန်တော်တို့ရွေးကောက်ပွဲပြီးနောက်ရက်ပေါ့နော်မနေ့ကနိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲပြီးသွားပြီကျွန်တော်တို့အခုစွန့်လို့ပဲလုပ်တာကနိုဝင်ဘာလ9ရက်တနင်္လာနေ့ညဆိုတဲ့အခါကျတော့ပထမဦးဆုံးမင်းနန္ဒာတင်ရွေးကောက်ပွဲပြီးနောက်တစ်ရက်မှာ ကိုပတ်ဝန်းကျင်ကလူတွေပေါ့လူတွေကိုကြည့်ပြီးတော့ညီမလူလူရဲ့ရေပုံရခံစားချက်ဘယ်လိုများရှိနေတယ်လို့တွေ့ရပါလဲခင်ဗျ။
ကျွန်မတို့အခုကရန်ကုန်မှာရှိနေတာဆိုတော့ရန်ကုန်ကလူတွေရဲ့ခံစားချက်ကိုပို့ပြောနိုင်မယ်ထင်တယ်ပေါ့နော်။စင်တာတွေကတော့အခုကဒီနေ့ကတော့စင်ကျွန်တော်တို့စင်သွင်းတဲ့ရက်ဆိုတော့အစီရင်ခံစားပြီးအလုပ်တွေများနေကြတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ဒီရန်ကုန်မှာကျတော့ဥမာတချို့တွေဆိုရင်ဟိုကကျွန်တော်တို့ပတ်ဝန်းကျင်ကဒီဟိုရက်ဖက်တခုအဖွဲ့ကလူတွေရောနောက်ဒီမက်ဆန်နာရှင်တွေရောသူတို့ဘာဖြစ်လဲဆိုတော့ဟိုမဲပေးမယ်လို့တော့သိထားတယ်ဒါပေမဲ့ဒီလောက်ကြီးကြီးထွက်ပြီးတော့မဲပေးမယ်လို့သူတို့မထင်ခဲ့ဘူးပေါ့နော်ဆိုတော့မနေ့9နိုင်လောက်တည်းကနေပြီးတော့ဒီကျမတို့လမ်းထဲမှာဆိုလဲဒါလုံးဝတန်းစီပြီးတော့9နိုင်လောက်ကြီးဆက်ပြီးတော့လူတွေကစောက်နေကြတယ်ဆိုတော့အဲ့လိုအခြေအနေကိုတွေ့တဲ့အခါမှာဒီလူတွေကဒါဒီမိုကရေစီအရေးအတွက်ကိုပေါ့နော်ဘာပဲဖြစ်ဖြစ်ဒါကိုအရေးကြီးတယ်ဆိုတာကိုသူတို့ကသိနေတယ်ပေါ့နော်သိနေတယ်ဒီမှာပြည်သူလူထုရဲ့အခန်းကဏ္ဍဟာဘယ်လောက်ထိအရေးပါတယ်။နောက်ကျွန်တော်တို့ဒီအရသာအစိုးရဖြစ်ဖို့အတွက်တို့ရဲ့မဲတမဲဟာဘယ်လောက်ထိဒါအရေးကြီးတယ်ဆိုတာကိုဒီတက်တည်ပြခဲ့တယ်ဆိုတော့ဒီမှာဒီမိုကရေစီကြီးဟာပိုကောင်းတဲ့အလားအလာလေးရှိနေမယ်ဆိုပြီးတော့အလုံးကတော့တိုင်းမရတော့ဒီလိုပြောနေကြတာပေါ့နော်
။ဟုတ်ကဲ့ကုသမြဆိုးရောမန္တလေးဘက်မှာမန္တလေးဘက်ကလူထုရဲ့အခြေအနေဘယ်လိုများတွေ့နေရလဲဗျာ
။ဟုတ်ကဲ့ဆရာရဲ့အဓိကတော့မန္တလေးဘက်ကအခြေအနေကတော့မတီမညတော့ငါတည်းရပေါ့နော်မညညာ7လောက်ကလေးဆက်ပြီးတော့ဒီလက်မော်ထွက်လာကြတာတွေ့ရလက်မော်ထွက်တယ်ဆိုတော့ကျွန်တော်ကြောင့်မဟုတ်ပါဘူးဟိုဘာလဲဆိုတော့အဲ့ဒီဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီအကြံများဖြစ်နိုင်နေဆိုတဲ့ဟာမျိုးဟိုမျိုးအတန်တွေထွက်လာတဲ့အချိန်မှာဒီအောင်ပွဲခံဖို့ဆိုပြီးဆိုတော့ထွက်လာတာမျိုးတွေ့ရတယ်အဲ့တော့ဒါအဲ့လိုမြင်အပြင်မှာဒီနေ့ဆိုလဲမြို့ပေါ်မှာလဲဒီစီတန်းလဲလဲတဲ့ရင်တန်းနေနေစီတန်းလဲလဲနေအောင်တွေ့ရအခုလက်ရှိအချိန်ဆိုလဲဒီမန္တလေးတိုင်းရုံရှိမှာအဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံရှိမှာအောင်ပွဲခံနေတဲ့လူတွေရှိနေတယ်ပေါ့နော်အဲ့တော့ပြောချင်တာကတော့မန္တလေးတိုင်းကတော့အဲ့ဒီထောက်ခံတဲ့သူအများစုရှိတာဖြစ်တဲ့အတွက်မန္တလေးမြို့ပေါ်ဆိုရင်ပို့ပြီးတော့လည်းများတယ်များတဲ့အတွက်ကြောင့်မို့ဒီအဲ့ဒီဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီအများစုဒီမန္တလေးတိုင်းလို့မှကျွန်တော်ပြနိုင်တဲ့ခါမှာဒီမန္တလေးတိုင်းမှာရှိတဲ့ဒီမန္တလေးမြို့ပေါ်မှာရှိတဲ့ဒီပြည်သူလူထုအနေနဲ့တော့တော်တော်လေးဒီတိတိကျကျနဲ့ပြောတော်ဟိုဒီပျော်ရွှင်နေတာကိုတွေ့ရတယ်ပေါ့
။အောင်ပွဲခံနေကြတော့ပေါ့နော
်။အောင်ပွဲခံနေကြတယ်။တွေ့ရတယ်။ဟုတ်ကဲ
့ခင်ဗျာဟုတ်ကဲ့
။ဒါပေမဲ့ဒေါက်တာဆောင်မြင့်မောင်ကတော့မှမနေ့ကတော့ဆင်းပြီးတော့တားရတယ်။
တားရတယ်ဟုတ်ကဲ့
ရေပေါ့နော်။ဟုတ်ကဲ့ကိုဗစ် -19 ကာလမှာဆိုတော့ဟုတ်ကဲ
့။ဟုတ်ကဲ့။ဆိုတော့မင်းနဲ့နာတင်ကျွန်တော်တို့ဒီရွေးကောက်ပွဲဒီအောင်မြင်မြင်ရှိခဲ့တယ်လို့အခိုင်အမာပြောနိုင်ပါလားခင်ဗျာ
။အဲ့လိုတော့ပြောလို့ရနိုင်တယ်ဟုတ်ဟိုအရန်ကောင်းတဲ့အခြေအနေတခုမဟုတ်ခဲ့ဘူးဆိုပေမဲ့လို့ကျမတို့ဒီကိုဗစ်ကာလပေါ့နော်ဒီကပ်ရောဂါဖြစ်နေတဲ့အချိန်မှာတူပြည်သူလူထုရဲ့ဒီစိတ်ဆန္ဒနဲ့ဒီမဲထွက်ပေးမှုပေါ့နော်ဒီရွေးကောက်ပွဲဖြစ်စဉ်မှာကျမတို့ရဲ့ဒီမြန်မာဒီမိုကရေစီအရေးမှာဒါပါဝင်ဆောင်ရွက်မှုတွေကဒါကောင်းမွန်တယ်လို့ပြောလို့ရတယ်ဥမာတာဝန်ကျတဲ့ဆရာဆရာမတွေဆိုလို့ရှိရင်လေဒါတို့ဒီဟိုပေါ့နော်အခက်အခဲတွေအနေရတွေအများကြီးကြားရရပဲတို့ဟိုကလှုပ်ဆောင်ရရှိတာကိုတို့အဆုံးထိလုပ်သွားတယ်နောက်တစ်ခုကဒီတခြားသောဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ့နော်ဥမာဆိုရင်ဒီတမရေးဝန်ကြီးဌာနကနေပြီးတော့မှပူးပေါင်းဆောင်ရွက်တာမျိုးတွေရှိတယ်နောက်တခြားသောဒီဟိုပေါ့အဒီကူညီဆောင်ရတဲ့အဖွဲ့အစည်းတွေကိုတွေ့ရတယ်ဆိုတော့ဒီကောင်းမွန်စွာပြီးဆုံးတယ်လို့တော့ဒီပြောလို့ရတယ်ဒါထဲမှာတော့တခြားအခက်အခဲတွေတော့ရှိတာပေါ့နော်ဒီတခြားအခက်အခဲတွေဒီဥပဒေကိုမတိမှုကြောင့်ဖြစ်သွားတဲ့အချို့အကြောင်းများရှိတယ်ဆိုပေမဲ့လည်းအကြံပြပြောရင်တော့ဒါအောင်အောင်မြင်မြင်နဲ့ဒါပြီးသွားတယ်လို့ကျမတို့ပြောလို့ရပါတယ
်ဟုတ်ကဲ့ကိုတမ်းမြတ်ဆုရောဘယ်လိုသုံးသပ်ပါလဲအောင်အောင်မြင်မြင်ပြီးခဲ့ပါလား
ဟုတ်ကဲ့အဲ့တော့ရုပ်ကွဲတနစ်တာကိုကြည့်မယ်ဆိုရင်တော့ဒါအောင်မြင်ပြီးသွားတယ်လို့ဒါအခိုင်အမာပြောလို့ရမယ်ပေါ့နော်ပြီးတော့ဒီအားရချင်တဲ့ဘွယ်ကောင်းတဲ့ကိစ္စလေးလည်းရှိတယ်ပေါ့ကျွန်တော်တို့ဒီကျွန်တော်တို့မန္တလေးအတိုင်းမှာဆိုရင်လည်းဒီ129ဦးနဲ့ဒီကာလာဒိုလေးလာဆောင်ကြီးတွေနဲ့ဆောင်ကြီးတဲ့ခါမှာသူတို့ဆောင်ကြီးတဲ့မယုံနေရဲ့ဒီ90နှစ်ရာခိုင်နှုန်းကျော်ပေါ့နော်ရခိုင်နှုန်းကျော်ကဒီကိုဗစ်ကာလာဖြစ်နေတယ်ကျွန်တော်ကိုဗစ်ကာလာနဲ့ပတ်သက်တဲ့ဒီထားမဲ့ N95 ဝေဒါမျိုး mask ဝေဒါမျိုးဟန်ချက်ဝေဒါမျိုးတွေကစစနစ်တကျလုံးသွားတာမျိုးတွေ့ရတယ်ဒါတော့သူကတစ်ခုလေးပဲပေါ့နော်ကျွန်တော်တို့ပါတွေ့ရလဲဆိုတော့ဒီဒီလူရဲ့လိုကြတဲ့စိတ်ကလည်းမင်းလာပေးမယ်ကျွန်တော်ထင်တာဆိုရင်ရင်ကဆိုမင်းလာပေးမို့ရလဲရှော့လိမ့်မယ်လို့ကျွန်တော်ကသုံးသပ်ထားတာဒါပေမဲ့တကယ်တမ်းမှာကြတော့မင်းလာပေးမို့လဲအရင်များတယ်အဲ့တော့လူရန်ရှည်ရေတော့ဖြစ်တယ်ဒါပေမဲ့စနစ်ကြပဲတန်းစီတာကိုတွေ့ရတယ် must talk တွေကဖြည်းဖြည်းစတဲ့ပြအကုန်ပါတယ်ပြောချင်တာကတော့ဒီတော်အောင်မြင်မြင်နဲ့ပြီးသွားပါတယ်အားရကြည့်နေကလည်းကောင်းပါတယ်ဟုတ်ကဲ့ဆီမှာပို့
ဆိုတော့အခုဒီတနင်္လာနေ့ဆိုရင်ဒီမှာလာကိုရဲ့တနင်္လာနေ့မှာအချို့ရွေးကောက်ပွဲဆောင်ကြည့်လာတဲ့အဖွဲ့တွေကကနဦးအစီရင်ခံစာတွေသူတို့လိလာထားတော့ထုတ်ပြန်တာတွေကျွန်တော်တွေ့ရပါတယ်ဆိုတော့ pace အဖွဲ့ကလည်းပဲအဖွဲ့ကြီးတွေကသူတနိုင်ငံလုံးဆောင်ကြည့်လာခဲ့တော့ pace အဖွဲ့ရဲ့အပြောကတော့ဒီရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုတက်ရောက်တဲ့ဒါကြီးမားတဲ့ချုပ်ရင်းချက်အားနည်းချက်အ ကျွန်တော်အနေနဲ့ဆိုသူကစကလုံးတိကျနေမဟုတ်ဘူးဆိုတော့ပထမမှုပေါ့နော်မေရွေကောက်ပဲနဲ့ပတ်သက်တဲ့မဲမသမာမှုစသည်အားဖြင့်အဲ့လိုမျိုးတွေကရွေးကောက်ပဲဖြစ်စဉ်တစ်ခုလုံးပေါ်ကိုထိခိုက်ရလောက်အောင်ကြီးမားတဲ့ချိုးရင်းချက်အားနဲ့ချက်တွေမရှိခဲ့ဘူးလို့ base square ကပြောတော့မန်းမြနန္ဒသိရောအဲ့ဒီပုံမှာသဘောတူပါလား
ဟုတ်ပါတယ်ရှင်ဟုတ်။ဒါဆိုကျမတို့မနေရဆိုရင်ကျမတို့ရဲ့ဒီရေကောက်ပွဲလေ့လာသူများကပေးပို့လာတဲ့ဒီ incident report တွေပေါ့နော်။အဲဒီထူးခြားဖြစ်စဉ်တွေကိုကျမတို့ဒီရရှိခဲ့တယ်။ဆိုတော့အဲ့ဒီမှာလည်းပဲကျမတို့ဒီဟွာပေါ့ဒီပုံမှန်ဒီအငင်းပွားမှုဥမာကျွတ်တယ်မဲနဲ့ပတ်သက်တဲ့ကိစ္စရှိမယ်။အဲနောက်ပြီးတော့ဒီမဲရုံမှာဒီလေ့လာခွင့်မရတဲ့အခြေအနေမျိုးလေးတွေနောက်တချို့တော့ဒီမမဲပေးခွင့်ဆုံးရှုံးတဲ့ဟာလေးဒီလိုမျိုးလေးတွေတော့ကြိုကြားကြိုကြားတော့ရှိတယ်။ဒါပေမဲ့သို့တော်လည်းပဲဒီရေကောက်ပွဲရဲ့ရလက်ကြီးတစ်ခုလုံးကိုအဲဒီကြောင်းတဲ့နိုင်တော့တဲ့ဒီကြီးမားတဲ့ impact တွေတော့ဒါမရှိဘူးပေါ့နော်တချို့တော့ case တွေဒီဟိုကနှစ်ခုသုံးခုလောက်ကလွဲလို့ဆိုတော့ဒီပုံစံမျိုးကိုတော့ကျွန်တော်တို့ဟိုကတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ကိုတမ်းမြတ်ဆိုရောဒီချိုရင်းချက်အားနဲ့ချက်စားတဲ့အပြင်ဒါတွေဒီရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုရွေးကောက်ပွဲရလဒ်ကြီးတစ်ခုလုံးကိုအပြောင်းလဲထိခိုက်သွားနိုင်တဲ့အခြေအနေမျိုးမရှိခဲ့ဘူးလို့ပြောတာကိုသဘောတူပါလား
ဟုတ်ကဲ့အဲ့တော့သဘောတူပါတယ်ဒီရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြန်ခြုံကြည့်မယ်ဆိုရင်တော့ဆံမမမြတ်နဲ့တာပြောသလိုပဲအနေချင်းသောချိုရင်းမှုလေးတွေတော့ရှိခဲ့တယ်ဒါပေမဲ့ဒီကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြောင်းလဲသွားစေနိုင်အောင်တဲ့မတမာမှုမျိုးမရှိခဲ့ဘူးလို့ကျွန်တော်တို့ပြောရင်အဲ့မှာပြောလို့ရပါတယ်
။ဟုတ်ကဲ့ဆိုတော့ဟိုတစ်ခုလုံးကိုတော့ထိခိုက်ဖွယ်မရှိဘူးဒါပေမဲ့ခုနလိုတချို့နေရာတွေမှာပေါ့နော်နေရာချင်းတက်မြတ်ချင်းတက်မြတ်ဖြစ်တာမဟုတ်ဘူးဆိုပေမဲ့ဖြစ်ရတစ်ခုကဖြစ်စဉ်တစ်ခုကဥပမာဆိုကြပါစို့ကျွန်တော်တို့ဇေတုံးအတုဆိုကြပါစို့သူကဒီဇေတုံးအတုဆိုတဲ့ဖြစ်ရသည်နေရာအများစုမှာသူကကြဲကြဲပြင်းပြင်းဖြစ်တာမဟုတ်ဘူးသူကတိကျဖြစ်စဉ်တွေဖြစ်တယ်နောက်တစ်ခုဆိုရင်ကျွန်တော်တို့ဥပမာမဲဆာရမကောင်းတာမျိုးလို့ဇေတုံးမှင်ညံ့တာစသည်အပြင်ပေါ့ဆိုအဲ့လိုမျိုးကြည်ကြည်တက်မြတ်ဖြစ်စဉ်တွေတော့မရှိဘူးသူကဖြစ်စဉ်လေးတွေတော့ရှိခဲ့တယ်ဆိုတော့မမျက်နှာနဲ့တင်သူလေ့လာထားတာတော့အဓိကဘလို့ဖြစ်စဉ်လို့မျိုးတွေရှိခဲ့တာပါလဲ
ဆိုအဓိကတော့ကျွန်တော်တို့ဥမာပေါ့ဥပဒေနဲ့ဒီလုံလီးကိုင်ကြီးတွေကိုမသိရှိမှုကြောင့်ပေါ့လေဥမာဒီညနေမှာကျွန်တော်တို့ကဒီမရုပ်နေမှာမရည်တက်ပြီးတဲ့အချိန်မှာဒီပုံစံ16ပေါ့နော်ပုံစံ16ကိုဒီကြေညာထားမယ်ဒီရွေးကောက်ပွဲလေ့လာသူတွေနောက်ပါတီရသူတွေနော်နောက်ပြီးတော့ဒီပါတီအတိတ်တည်ရှိရမယ်ဆိုတဲ့ဟာမျိုးကဒါပါထားပြီးသားဖြစ်တယ်ပေါ့နော်ဒါပေမဲ့လည်းအချို့သောမရုပ်နေမှာဒီမှာဒီရလက်ကိုမကြေညာပေးတာမျိုးပေါ့နော်ဥမာရလက်ကိုကြေညာပေးရဆိုရင်ဒါဟိုပါပေါ့ဒီရွေးကောက်ပွဲတစ်ခုရဲ့ဒီပူလင်းမြင့်တာမှုကိုပို့ပြီးတော့မှအားကောင်းစေတဲ့ဟာပေါ့နော်ဒီပို့ပြီးတော့မှဒီအများပြည်သူကလက်ခံလာမယ်ပြည်သူတို့ကဒါသတင်းချက်လက်တွေကိုပို့ပြီးသိရှိနိုင်မယ်နောက်တို့ဒီလေ့လာတွေ့ရှိခဲ့တဲ့အကြောင်းအရာတွေကိုပို့မှုပြီးတော့မှမိမိရဲ့ရိပ်ရွာတွေမှာကြေကြေပြန့်ပြန့်ပြောနိုင်မယ်ပေါ့နော်ဆိုဒီလိုဟာမျိုးလေးတွေပေါ့မှာဒီမသိရှိမှုတချို့ရှိတယ်ပေါ့နော်နောက်ချက်ကတော့ဒီတို့ဟိုပါပေါ့မဲတို့တင်မဲ့ကိစ္စမှာနည်းနည်းတချို့ကိစ္စလေးတွေရှိခဲ့တယ်နောက်ဆုံးတစ်ခုကကျတော့ကျွန်တော်တို့ဒီမဲဆန္ဒရှင်ပေါ့နော်တချို့သောမဲဆန္ဒရှင်ပြည်သူလူတွေအနေနဲ့ဥမာပုံစံ၃ကကြီးကိုဖြစ်ထားတယ်ဆိုပေမဲ့လည်းပဲတကယ်တမ်းမှာနောက်ဆုံးရကျတော့ပါမလာဘူးဆိုတဲ့ဟာမျိုးတွေပေါ့နော
်ဆိုတော့အဲ့လိုဒီ
ဟုတ်တယ်ဟိုပါပေါ့ဒီမဲဆန္ဒရှင်တွေရဲ့မဲပေးခွင့်တချို့နောက်တိုင်းရင်းသားဥမာညံကုန်းမှာဆိုရင်အချို့နေရာတွေမှာရခိုင်ပမာဆိုရင်ဒါပေးလို့မရဘူးပေါ့နော်ဆိုတဲ့ဟာမျိုးပေါ့အဲ့လိုမျိုးပုံစံမျိုးလေးတွေကတော့မဲပေးခွင့်ဒီဆုံးချုပ်မှုအချို့တော့အနေငယ်ရှိခဲ့တယ်လို့ဒီလိုပြောလို့ရပါတယ
်ဟုတ်ကဲ့ကိုတမက်ဆိုရောဘယ်လိုတွေ့ခဲ့ပါလဲဘာတွေအဓိကတွေ့ခဲ့ပါလဲကိုတမက်ဆိုလို့ဒီသားပဲမှာ
ဟုတ်ကျွန်တော်ကမလေးတိုင်းဆောင်ကြည့်တာဆိုမလေးတိုင်းပေါ့အဲ့တော့ဒီကြီးမားတဲ့ဒီပြောင်းလဲမှုဖြစ်နေတဲ့လောက်တဲ့ဒီမတမာမှုလို့ဟာမျိုးတွေတော့မတွေ့ခဲ့ဘူးဒါပေမဲ့ပြဿနာအနေလဲငယ်လေးတော့ရှိခဲ့တယ်ဥပမာပါလဲဆိုရင်ဒီရွေးကောက်ပွဲမဲယုံမှုတွေပေါ့နော်မဲယုံမှုတွေကဒီရွေးကောက်ပွဲလေးလာဆောင်ကြည့်သူတွေပထမပိုင်းမှာတော့ဒီဘယ်မှာပေးတာမျိုးရရှိခဲ့ဒါပေမဲ့ညီနိုင်ဆောင်ရတဲ့အခါမှာမာဒီအဆင်ပြေသွားတော့ဒါပေမဲ့ပြောပွဲမှာရှိတဲ့မဲယုံတယုံမှာတော့အုတ်ချွေမှုကဝင်ပြီးဆွတ်ပြပြီးတော့ဒီကျွန်တော်တို့ရဲ့ဆောင်ကြည့်လေးလာသူတို့ကိုဆောင်ကြည့်ကိုမပြူတာမျိုးပေါ့ဘယ်လိုမျိုးကိစ္စလေးတွေကြောင့်ရှိခဲ့တယ်ဒါအပြင်ပါရရှိမလဲဆိုရင်တော့ဒီညဉ့်ညံပဲမှာဆိုတစိမ့်တုံးအတူကိစ္စလေးတစ်ခုတက်သွားတယ်ပြီးရင်တော့ဒီမန္တလေးမြို့ပေါ်ဆိုရင်တော့လည်းချမ်းမြတ်သားစီမြို့နယ်ပဲမှာဒီအေးပေါ့နော်ဒီမဲယုံမှုလက်မှတ်မပါပဲနဲ့ဒီနေရလောက်ပေါ့နော်ဒီကောင်မျိုးဆိုလဲဒါသတိလွတ်လွတ်ဖြစ်သွားတဲ့ကိစ္စမျိုးပေါ့လို့မျိုးတမဲရွေးထားတာမဟုတ်မဲဆန္ဒစာရွေးနှစ်ရွေးလောက်ပါသွားတာမျိုးပေါ့နော်အဲ့လိုမျိုးကိစ္စလေးတွေရှိတယ်တစိမ့်တုံးမင်းမထိုင်တာလေးပေါ့အဲ့လိုကိစ္စအသေးပွဲလေးတွေပဲတွေ့ရပါတယ်အဲ့တော့ဒီတစ်ခုပါဖြစ်စဉ်ကကျွတ်တယ်ပေးတဲ့ဟာမှများလာတဲ့အချိန်မှာပေးနှုန်းကများတဲ့အချိန်မှာဒီမဲရွေးတွေ့မှုဖြစ်စဉ်ကအရန်ကြာသွားတာပေါ့နော်ဒါတစ်ခုကလွင်ရင်ကျန်တာအဲ့လိုအဆင်ပြေပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အတိဖြစ်ခဲ့တဲ့ကိစ္စလေးတွေပေါ့ခုနမမျက်နှာနာတင်ရောကိုတမက်ဆိုပြောသွားတဲ့ကိစ္စလေးတွေဖြစ်စဉ်နေပေါ့လေအဲ့ဒါတွေကအဓိကဟလာက ဘလူအားနဲ့ချက်ကြောင့်ဖြစ်ခဲ့တယ်လို့ပြောလို့ရမလဲ
အဓိကတော့ကျွန်တော်တို့ကဟိုဒီရွေးကောက်ပွဲပေါ့2010မှာကျွန်တော်တို့ရွေးကောက်ပွဲလုပ်တယ်2015မှာလည်းလုပ်တယ်အဲဒီ2020ရဲ့ထူးခြားချက်ကတော့ကျွန်တော်တို့ဒီကက်ယောဂါဖြစ်ပွားနေတဲ့အချိန်ဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့တွေနောက်ပိုင်းမှာဆိုရင်ဒီသင်ခန်းစာတွေဟိုယူပြီးတော့မှအဲဒီကက်ယောဂါဖြစ်ပွားတဲ့အချိန်တွေမှာဆိုဘယ်လိုမျိုးပုံစံနဲ့ဒီပြင်ဆင်မလဲဆိုတဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေကိုလည်းဒီဥပဒေနေဥပဒေတွေမှာထည့်သွင်းပြီးတော့မှအာဒါပြင်ဆင်ရေးဆွဲဖို့တွေကျွန်တော်တို့အဲဒီလှုပ်ဆောင်မှုလိုအပ်မယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီနည်းပညာတွေကိုပုံမှုတုံးဆွဲနာနိုင်ဖို့ပေါ့နော်ဒီလိုကယောဂအခြေအနေဆိုတာဒီဟာဒီယောဂတစ်ခုတည်းမဟုတ်ဘဲနဲ့တခြားတစ်ခုဆိုတာပြလဲထပ်ပြီးတော့ဒါဖြစ်လာနိုင်လို့ရှိတယ်နော်အဲ့လိုမျိုးဆိုရင်ကျွန်တော်တို့ကနောက်ဒီ online ကနေပြီးတော့ဒီ messenger ရှင်တွေကိုမက်ဆေ့ချ်စစ်နိုင်အောင်အချို့သောနိုင်ငံတွေမှာဆိုရင်ကျွန်တော်တို့ဖုန်းနဲ့ကနေပြီးတော့ message ဆိုတော့လုတ်လိုက်တာနဲ့နော်ဒီဘေးမဲ့ရုံမှာပေးရမယ်ဒါဘလို့ဆိုတာသူတို့တိသွားမယ်အခုဆိုရင်တော့ voter slip တွေပဲလိုက်ပေးရတယ်ဘာညာဆိုတော့ငကယ်တန်းတော့အငင်းပွားစရာတွေရှိနိုင်တယ်လေဒါဒီလူတစ်ယောက်ကပေးပြီးသားလူတစ်ယောက်ကထပ်ပြီးတော့ပေးမှလားဒီဟာဘလို့စိတ်ချရမလဲဆိုတော့ဒီတန်တရားဖြစ်မှုတွေဟာကျွန်တော်တို့ဒီအခုကရွေးကောက်ပွဲကြီးပြီးသွားတယ်ဆိုပေမဲ့ဒါကကျွန်တော်တို့စိတ်ချလို့ရတဲ့အနေအထားမျိုးမဟုတ်သေးပဲနဲ့ဒါကန်ကန်ကွက်မယ်ဒီဟိုအငင်းပွားမှုတွေဆက်ပြီးတော့ဒါဖြစ်သွားဖြစ်မှာပဲပေါ့နော်ဒီခြေအနေကဖြစ်နေတယ်ဆိုတော့နောက်ပိုင်းနိုင်ရင်ကျွန်တော်တို့ကဒီ digital နည်းပညာကိုသုံးပြီးတော့ပုံမှုပြီးတော့မှဒီဟိုပါဒီပြည်သူလူထုရဲ့ဒီသတင်းအချက်လက်ပေါ့နော်အထူးသဖြင့်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအချက်လက်တွေကိုရယူနိုင်မှုဆိုတဲ့အားမျိုးတွေကိုကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေနည်းဥပဒေတွေမှာကိုထည့်သွင်းပြီးတော့မှပြင်ဆင်ရေးဆွဲပြီးတော့မှဒီလိုအပ်တဲ့ဒီပြင်ဆင်ချက်တွေကိုတော့ကျွန်တော်တို့ကရွေးကောက်ပွဲအပြီးမှာဒါရွေးကောက်ပွဲကော်မရှင်အပါအဝင်ဒါသက်ဆိုင်ရာဒီပါဝင်ပတ်သက်တဲ့သူတွေအားလုံးကပြန်ထိုင်ပြီးတော့ကျွန်တော်တို့ဒီဆိုပါပေါ့ဒီအတွေ့အကြုံတွေမျှဝေပြီးတော့မှပိုကောင်းတဲ့ဒီအကြံပြုချက်တွေကိုထွက်လာဖို့အတွက်ကျွန်တော်တို့ဒီလှုပ်ဆောင်ပါမှာပေါ့နော
်ဟုတ်ကဲ့ကိုယ်တမ်းဆိုရောဒီပြီးခဲ့တဲ့ဖြစ်ခဲ့တဲ့အခြေအနေဖြစ်စဉ်တွေကအဓိကဘာအားနည်းချက်ဘာချူရင်းချင်းကြောင့်ဖြစ်တယ်လို့သုံးသပ်တယ်လဲ
ဟုတ်ကဲ့အဓိကဒီမှာဆုံးဒီကြော်လွားတဲ့ခက်ခဲတော့ COVID-19 ကိစ္စလို့ကျွန်တော်တို့မြင်ပါတယ်အရင်တစ်ခေါက်ပတ်စုနေကမှလည်းပြောပြဖို့ရတယ်ပေါ့နော်အဲ့တော့ COVID-19 အခြေအနေကြောင့်မဘာဖြစ်လဲဆိုတော့ဒီမဲယုံမှုတွေဒီကော်မရှင်အဖွဲ့ကိုအတိအကျတော့ပေါ့နော်ဒီသင်တန်းပို့ချမှုအပိုင်းတွေမှာတော့အားနည်းခဲ့တာမျိုးရှိလိမ့်မယ်ပေါ့နော်အဲ့လိုမျိုးတွေရှိတဲ့အတွက်ကြောင့်မို့တချို့လုံးလုံးနေတိုင်းဖိုင်နေမှာဒီကျွမ်းကျင်မှုအားနေတဲ့အတွက်အားနေတဲ့ခါမှာဆုံးဖြတ်မှုအလွယ်မှာလေးလောက်တာမျိုးလေးတွေကြုံရတာမျိုးရှိပြီးတော့နောက်တစ်ခုကတော့ဒီတချို့ခါလေးတွေမှာဖြစ်သွားတဲ့ကိစ္စကဘာလဲဆိုတော့ဒီ online မှာအတုံးကောင်းကောင်းအကျွမ်းတော်ဝင်မရှိကြဘူးပေါ့နော်ဒီတချို့အသေးရွယ်ချင်းတဲ့သူအများစုကဒီထဲမှာပါဝင်နေရတော့ပါဝင်နေရတဲ့အားဖြစ်တဲ့အတွက်ကြောင့်မို့online ကိုအတုံးမပြုတ်တဲ့အချိန်မှာဒီသင်တန်းတက်ရောက်တဲ့ကိစ္စတွေပါတယ် online ကပဲလောက်ရတာဆိုတော့အဲ့လိုအချိန်မှာတော့စိတ်ဝင်စားမှုအားနေတာမျိုးတွေလေကျောင်းဖြစ်ပါလေ။သင်တန်းပေးမှုရှိခဲ့တယ်ဆိုရင်တော့မှာပေါ့နော်။ online နဲ့အကျွမ်းမဝင်သေးတဲ့အချိန်မှာဒီလိုသိရှိမှုပိုင်းတွေကအားနည်းခဲ့တာပေါ့နော်။အဲ့လိုမျိုးဟိုအကြောင်းမို့လဲဖြစ်မယ်လို့ထင်ပါတယ်။ပြီးတော့နောက်တစ်ချက်ကတော့ဟိုတချို့သောကိစ္စလေးတွေကတော့မထင်မှဖဲနဲ့ဘယ်သူမှတော့ရည်ရွယ်ပြီးတော့လုပ်လိုက်တာတော့မဟုတ်ဘူးပေါ့နော်။ဟောဒီလိုပဲဖြစ်သွားတဲ့အားမျိုးလေးတွေလည်းရှိကောင်းရှိပါလိမ့်မယ်ခင်ဗျ။ဟုတ်ကဲ့
။ဟုတ်ကဲ့ခင်ဗျ။နောက်တစ်ခုကကျွန်တော်တို့ဒီမဲလာထဲသူရှိအတွက်ပေါ့နော်။ကျွန်တော်ကြိုတားကြိုကြသတင်းလေးတွေတော့တွေ့ပါတယ်။ဒီနှစ်ကလာဆန္ဒမဲပေးခွင့်ရတဲ့ပေးခွင့်ရှိတဲ့အရေးအတွက်ကလည်းများတယ်မဲပေးတဲ့လူအရေးအတွက်လည်းများတယ်လို့အကြမ်းဖြင့်ပြောကြတယ်ဆိုတော့မမျက်နှာတင်ဘယ်လိုတွေ့တယ်လဲဒီ2020ရွေးကောက်ပွဲဒီ2015ရွေးကောက်ပွဲကလည်းဆိုင်ရင်မဲပေးသူအရေးအတွက်ပိုများတယ်လို့ကျွန်တော်တို့ပြောနိုင်မလား
ရာဂိုင်းနှုံးတော့မထွက်သေးပြီမယ်ကျွန်မမျက်စိထဲမှာပေါ့နော်ရာဂိုင်းနှုံးတော့ကျွန်မတေချာမသိသေးဘူးဒါပေမဲ့ညားတယ်လို့ကျွန်တော်တို့တွက်ဆလို့ရတယ်ပေါ့နော်ဘာလို့ဆိုတော့ဒီဟိုဟာဒီမက်ထပ်ပေးတဲ့လူတွေကတောက်လျှောက်တာကျွတ်တင်မဲတွေပေးပြီးနေတာတော့မှဒီညနေ၄နာရီအထိဟိုရှိနေတော့မယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဆိုတော့ကျွန်မထင်တယ်မများဘူးဆိုရင်တော့ဒီဟိုဟာတိတ်မကွာလောက်ဘူးပေါ့နော်ဟိုနေသွားမယ်အများကြီးနေသွားမယ်အနေအထားမျိုးမှာမရှိဘူးပေါ့နော
်ဟုတ်ကဲ့ကိုတက်နေဆိုလို့မန္တလေးတိုင်းပဲမှာရောမဲပေးသူအရှိ
တရားတယ
်လို့ပြောလို့ရလား
ဟုတ်ကဲ့ကျွန်တော်လည်းဒီအရေးအတွက်တော့ဒီကြေကြာမှာထွက်သေးဘူးဒါပေမဲ့ကျွန်တော်အမြင်ရတော့ညားတယ်ပေါ့နော်ကျွန်တော်ပြီးတော့မဲယုံတွေကိုလေ့လာသွားရောက်လေ့လာတဲ့အခါမှာလည်းဒီမဲလာပေးတဲ့နှုန်းကဒီတယုံနဲ့တယုံမှာဆိုရင်တော်တော်လေးကိုအရေးအတွက်များတာကိုတွေ့ရတယ်ပေါ့မဟုတ်ဥပမာလူ1000ရှိရဲဆိုရင်900လောက်လာပေးတယ်ပေါ့နော်အဲ့တော့ဒီ300ခန့်လုံးလောက်ပဲမပေးတာမျိုးပေါ့အဲ့လိုမျိုးဆိုအနေအထားမျိုးမှာတွေ့ရတယ်ပေါ့ဒါကတော့ဒါကျွန်တော်သွားပြီးတော့လေ့လာခဲ့တဲ့မဲယုံတွေပေါ့နော်အဲ့လိုမျိုးဆိုတော့ဒီကျွတ်တမဲပေးပြတာတော့မှဒီကျွန်တော်တချို့မဲယုံတွေမှာဆိုသူတန်းစီနေရတဲ့ဟာကတဏီကုန်နေပါပဲတော့ရှော့ပုံမှန်တိုင်းရှိနေတယ်ပေါ့နေခင်းမှာလူပဲကျဲသွားလိမ့်မယ်လို့ထင်တာပဲဒါပေမဲ့နေခင်းမှာလည်းမဲပေးတဲ့သူကတော့အရေးတွေကများနေသေးတာပဲ
။
ဟုတ်တော့အကြံများဖြစ်တော့ဒီမဲပေးတဲ့ဥယေကတော်တော်များများကိုထွက်လာတယ်ပေါ့။2015တက်ကိုညားမယ်လို့ကျွန်တော်ယူဆတယ်
။ဒီအချက်ကအင်မတန်ရေးကြည့်တယ်လို့ကျွန်တော်ယူဆတယ်လေ။ဘာကြောင့်လဲဆိုတော့မဲပေးသူအရေးတွေကများမှသာလျှင်မဲဆန္ဒရှင်အများစုရဲ့ လူပိုင်ခွင့်အာဏာအနှင်းချင်းကိုသက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်တည်တည်ရာရရှိချမှာဦးနော်။ဥမာကျွန်တော်တို့က
ဒီ
အမဲတရားရာခိုင်နှုန်းမဲပေးခွင့်ရှိတဲ့နေရာမှာမဲလာပေးတဲ့လူက40ပဲရှိမယ်။အဲ့ထက်မှနိုင်တဲ့လူက21နဲ့နိုင်တယ်ဆိုတဲ့အခါကျရင်တရားလုံးရဲ့အချိုးနဲ့ပြောလိုက်ရင်သူက21လူဖြစ်သွားမှာဆိုတော့ဒီချက်ကအင်မတန်ရေးကြီးလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ကျွန်တော်အဓိကအခုဒီညဆွေးနွေးကြတဲ့ဒီကမေကွန်ကဒီမေကွန်ပါလက်ရှိပြီးသွားတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတည်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့အမျက်နနာသိလို့ကိုတက်မြတ်ဆူတို့စောင့်ကြည့်လိုက်လာသူတွေနဲ့အခိုင်အမာပြောနိုင်ပါသလားဘလောက်ယာကိုင်းနှုန်းတီပြောနိုင်ပါသလဲမမျက်နနာသိအရှင်ပြောပေးပါအ
ဲ့ရကလေးဆရာဟောရှူတောင်းပေါ်မှာမူတည်တာပေါ့နော်အဲရှူတောင်းပေါ်မှာမူတည်တယ်ဆိုတာကတော့ကျွန်တော်တို့ကခုနကအရှိမမအကောင့်နေကြီးပဲပြောသွားတယ်ဆိုတော့ဒါကဘာလဲဆိုတော့ကျွန်တော်တို့ကရွေးကောက်ပွဲနေ့မှာမြင်ရတဲ့ဒီကိစ္စရက်ကိုပဲကျမတို့ကဒီ process ကိုကျမတို့ကပြောတာပေါ့နော
်
။ပြောတယ်ဆိုတဲ့အခါကျတော့ဒီကျမတို့ဒီရွေးကောက်ပွဲနေ့တနေ့လေးကိုလေ့လာတဲ့သူတွေအတွက်ဆိုရင်တော့ဒါကောင်းတယ်လို့ကျမတို့ဒီရေဘူးကပြောလို့ရတယ်။ဒါပေမဲ့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးအနေနဲ့ကျတော့မတူနိုင်ဘူးပေါ့နော်။ဘာလို့လဲဆိုတော့ဥပမာဒီလူခွင့်ရေးရှုထောင့်ကနေပြီးတော့ဂျက်တီပြီးတော့မှနေတဲ့တော့ဒီအဖွဲ့အစည်းပေါ့နော်။တို့ဘုံဝက်ဆန္ဒရှင်တွေအတွက်ဆိုရင်တော့ဥပမာဆိုရင်ကျမတို့ကလွတ်လပ်တယ်လို့ဒီအတိတ်ပဲဖွင့်တဲ့နေရာမှာဥပမာကိုဗစ်အခက်အခဲကြောင့်မလို့ကျမတို့ကမဲဆွေစီယုံမှုတွေကိုမလုံနိုင်ခဲ့ရဘူး။အဲတချို့ကိုယ်စားလှယ်လောင်းနေဆိုရင်ဒါဒီလူလက်ဆောင်ဟောပြောစီယုံခွင့်နဲ့ပတ်သက်လို့ဒီပြိပင်တားမြစ်မှုတွေရှိခဲ့ရတယ်။ဒါဆိုတော့ဒါကျွန်တော်တို့ဒီတချို့သောကိုယ်စားလှယ်လောင်းနေဆိုလို့ရှိရင်လည်းကျွန်တော်တို့ဒီပယ်ဟွာပေါ့နော်ကိုယ်စားလှယ်လောင်းညစ်စင်းသွင်းတဲ့အခါမှာဒါပယ်ဖြတ်ခံဟွာပေါ့နော်ဒီဟွာပါဝင်ခွင့်မရခဲ့ဘူးဆိုတဲ့အနေအထားမျိုးတွေကိုတွေ့ရတယ်။ဒါကိုကျွန်တော်တို့အဲ့လိုပြောလို့ဒါရွေးကောက်ပွဲကော်မရှင်ကိုကျွန်တော်တို့အပြစ်ပြောရမှာမဟုတ်ဘူးနော်။ဒါဆိုရှိတဲ့ဥပဒေအတိုင်းဒီဆောင်ရွက်တဲ့အခါမှာပေါ့နော်အဲ့ဒီအခါကျတော့ကျွန်တော်တို့ဒီလူခွင့်ရေးသမားတွေနော်ဒီရှူတောင်းကနေကြည့်ကြဆိုရင်တော့ဒါလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာကဒါတိတ်ပြီးတော့ဒါဟွာမ
ဖြစ်ပြည့်စုံမှုရှိ
ဘူးပေါ့နော်။ပြည့်စုံမှုတော့မရှိဘူးဆိုတဲ့အခါကျတော့ကျွန်တော်တို့ဒီဥပဒေကြီးရပြည့်စုံမှုတော့ဒါပြန်ပြီးတော့မှဆွေးနွေးရမယ်အပိုင်းဖြစ်သွားမှာပေါ့နော်။ဆိုတော့ဒါရှေ့မှာရှိတဲ့အပိုင်းတော့မှဆိုရင်ရခိုင်လိုဟာမျိုးမှဆိုရင်ဒါအင်တာနက်မရဘူး။အဲ့တော့အင်တာနက်မရတော့ဘာဖြစ်လဲ။ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီအဲ့ဒေတာမှရှိတဲ့သူတွေအတွက်မက်ဆန်နာရှင်သတင်းအချက်လက်ပေါ့နော်။ဒီရွေးကောက်ပွဲသတင်းတွေဒါကိုယ်စားလှယ်လောင်းတွေရဲ့ဒီသတင်းအချက်လက်တွေရယူဖို့အတွက်သူတို့မှဒါဆူချုံးပေးရတယ်။ဒါမက်ဆန်နာရှင်တွေအတွက်ကိုဒါဒီဟိုပေါ့ဒဏ်ထုတ်ခွင့်ရမဖြစ်တဲ့အနေအထားမျိုးတစ်ခုဖြစ်တယ်။နောက်တစ်ခုကတော့ရွေးကောက်ပွဲမကျင်းပနိုင်တဲ့နည်းမျိုးတွေရှိတဲ့ချင်းဟာလေ။ဒါပြောမယ်ဆိုသူတို့တွေအတွက်တော့မတရားဘူးပေါ့နော်။ကျွန်တော်တို့ကတော့ကျွန်တော်တို့အနေနဲ့တရားတွေလို့ပြောနေပေမဲ့လေအခြားသောသူတွေနေရာဒီလိုဖြစ်ချင်မှဖြစ်မှာပေါ့လေ။အဲ့တော့ဘယ်လိုပါမလဲဆိုတော့သူ့ရဲ့ data အသီးသီးမှဖြစ်တဲ့အခြေအနေတွေနဲ့ဒီ data ခံပြည်သူလူထုရဲ့ဒီတုံ့တက်မှုကဒါပို့ပြီးတော့မှမှန်ကန်လိမ့်မယ်ပေါ့နော်။ကျွန်တော်တို့အနေနဲ့ကတော့ဒီဖြစ်စဉ်ပေါ်မှာခြုံငုံပြီးတော့သုံးပြတဲ့အစည်းအခမ်းစာထုတ်ရတာဖြစ်တဲ့အတွက်ဒါဒီတရားမြတ်တာဆိုဆောင်ရွက်ခဲ့တယ်လို့တော့ကျွန်တော်တို့ဒီယူဆနိုင်ပွဲရှိတယ်။ဒါပေမဲ့အသေးစိတ်အချက်လက်တွေကတော့ကျွန်တော်တို့ကခုနရွေးကောက်ပွဲကန့်ကွက်လာတယ်။နောက်ဆက်ပြီးတော့မှဒီကော်မရှင်ရဲ့ဒီဆုံးဖြတ်ချက်တွေပေါ့နော်။ခုံလုံးရဲ့ဆုံးဖြတ်ချက်တွေဒီနေရာတွေပေါ်မှာမူတည်ပြီးတော့ဆက်ပြီးတော့မှလေ့လာသုံးသပ်ဖို့လိုပါလိမ့်မယ်ပေါ့နော်
။ဟုတ်ကဲ့။ကိုသက်မတ်ဆိုရောဒီရွေးကောက်ပွဲဟာလက်ပြီးတရားမြတ်တာတဲ့ရွေးကောက်ပွဲဖြစ်တယ်လို့အခိုင်အမာပြောနိုင်မလား။ဘလောက်ရခိုင်လို့ပြောနိုင်မလဲ
။ဟုတ်ကဲ့ဆရာကြီးဆမမမနန္ဒပြောသလိုပဲကျွန်တော်တို့ရွေးကောက်ပွဲတရက်တည်းကိုဟိုဒီရေဘွားအဖြစ်ကြည့်မယ်ဆိုရင်တော့ကျွန်တော်နာပြလို့ယူကောပွဲအပွဲလွတ်လပ်ပြီးတရားမျှတယူကောပွဲဖြစ်တယ်လို့ဟိုကျွန်တော်တို့သုံးသပ်လို့ရတယ်နော်ဒါပေမဲ့လည်းဒီယူကောပွဲဆိုတာကဒီ process ဖြစ်ဒီဖြစ်စဉ်တစ်ခုဖြစ်တဲ့အတွက်ကြောင့်တစ်ခုလုံးကိုပြန်ကြည့်တဲ့အခါမှာတော့တချို့ခါတွေကတော့မေကွန်ထုတ်เสียတွေကတော့ဒီတရားလွတ်လပ်ပြီးတရားမျှတယူကောပွဲဖြစ်ရလားဆိုတဲ့အမျိုးမေကွန်ထုတ်เสียတွေကတော့ရှိနေသေးတယ်ပေါ့နော်အဲ့တော့ခုနဆရာမပြောသလိုမေဒီကျွန်တော်ကြည့်လေရှူတောင်းအပေါ်မှာပဲမူတည်နေပြတယ်အဲ့တော့ကျွန်တော်တို့တချို့အပိုင်းတွေမှာဒီယူကောပွဲဖြစ်စဉ်ကြီးကိုပြန်ကြည့်မယ်ဆိုရင်လုံထုံလုံးဒီဘက်မှာအားနေချက်တွေရှိနေတာမျိုးတွေတွေ့ရတယ်ပြီးတော့ခုနလွယ်မစဒီဆုံးပြတ်တဲ့ကိစ္စလိုဟာမျိုးတွေလည်းဒါဒီတချို့ဟာတွေမှာလည်းရှိခဲ့တယ်ပေါ့နော်ရှိခဲ့တော့အဲ့တော့ဆိုလိုချင်တာကတော့ဒီဥပဒေနေဥပဒေတွေကတော့ပြင်ဖို့တော့ပြင်သင့်တဲ့ဟာတွေလည်းရှိလာတယ်ပေါ့နော်အဲ့တော့ပြောချင်တာကတော့ဟိုဒီလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲဒါကဒီမဲပြတဲ့နေ့တနေ့လေးကြီးမယ်ဆိုတော့ဒါအဲ့ဖြစ်စဉ်ကတော့ဖြစ်တယ်လို့ဒါပြောလို့ရတယ်ယူကောက်ဝဲ process ကြီးတစ်ခုလုံးကိုကြည့်မယ်ဆိုရင်တော့လည်းဘေးကွန်းထုတ်စရာတွေတော့ရှိသေးတယ်
ဟုတ်ကဲ့
ဒီလောလောဆောဆီဒီ covid-19 အခြေအနေမှာလည်းဖြစ်နေတဲ့အခါမှာဒီ party တွေဘက်ကကြည့်မယ်ဆိုရင်တော့ party ငယ်တွေအနေနဲ့တော့လောလောဆောဒီရှင်းပြန်ကွင်းလိုဟာမျိုးတွေမှာဟိုအခွင့်အရေးတစ်ခုအနေနဲ့ဒီသူတို့အနေနဲ့ရှင်းပြန်ရတဲ့အခါမှာအာနာဖြစ်နေတဲ့ဟာမျိုးတွေရှိနေခဲ့ပေါ့နော်အဲ့လိုမျိုးကိစ္စတွေကြည့်မယ်ဆိုရင်တော့ဘေးကွန်းထုတ်စရာတွေလည်းရှိနေတယ်ဟုတ်ကဲ့
ကျွန်တော်ဒီလိုပြောကြည့်မယ်လက်ရှိရေကောက်ပွဲရလက်ကိုပယ်ချဖို့အတွက်ရေကောက်ပွဲတွေဒီလွတ်လပ်ပြီးတော့တရားမျှတမှုမရှိဘူးဆိုတော့ဆွဆွဲချက်မျိုးကတော့ဘလို့မှခိုင်လုံစွာဆွဆွဲလို့မရဘူးဒီပိုင်းမှာလည်းပဲ လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါတယ်လို့တရားရဂိုင်တို့ပြောဖို့ရမှာတချို့အားနည်းချက်လေးတွေရှိနေတယ်အဲ့လိုပြောမယ်ဆိုရင်မမျက်နှာနာတင်ကိုတမ်းများတို့ပြောလို့ရပါလားကျွန်တော်တို့သဘောတူ
ကျွန်တော်တို့ကတခုပေါ့နော်အရင်တုန်းကတော့ကျွန်တော်တို့က1990နှစ်တည်းလောက်တုန်းကတော့ကျွန်တော်တို့ကလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလို့ပဲကျွန်တော်တို့ကဆိုခဲ့ကြတယ်ပေါ့နော်ဆိုတော့အခုဒီနောက်ပိုင်းပေါ့တတိယ2010နောက်ပိုင်းမှာတော့ဘေးအရာတွေကခက်စားလာလဲဆိုရွေးကောက်ပွဲရဲ့ဂုဏ်သိက္ခာပေါ့ကျွန်တော်တို့ဒီ election integrity နောက်တစ်ခုကရွေးကောက်ပွဲဆိုင်ရာတရားမျှတမှု electoral justice တွေဆိုတော့ဒီဟာတွေပါလာတဲ့အခါကျတော့ကျွန်တော်တို့ကဒီဖြစ်စဉ်တစ်ခုတည်းနဲ့ကျွန်တော်တို့ကပြောလို့မရတော့ဘဲနဲ့ဥပမာဆိုရင်ရွေးကောက်ပွဲစနစ်ကအစနောက်ပြီးတော့ကျွန်တော်တို့ဒီဟိုမှာတရားရဂိုင်းလုံးကျွန်တော်တို့က elected ဖြစ်မလားဆိုတဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေကအစကျွန်တော်တို့ကဒါတွေကလေဟိုဖစိပုံချိန်ကန်ဥပဒေနဲ့ချိန်ဆက်နေတဲ့အခါကျတော့ဒီလိုမျိုးကျွန်တော်တို့ဒီရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြောဖို့ဆိုရင်ခုနဒီလိုလက်ပြီးတရားမျှတတယ်ဆိုရင်အနေထားမျိုးနဲ့မလုံလောက်ပါဘူးဒီလူနည်းစုဒါတိုင်းရင်းသားတွေရဲ့ဒါပါဝင်နိုင်မှုနောက်ပြီးတော့ဒီခုနပြိပခဖြစ်ပွားရာဒေသမှာရှိတဲ့မဲဆန္ဒရှင်တွေရဲ့ဒီမဲပေးခွင့်နော်ဒီလိုမျိုးဒီရွေးကောက်ပွဲမှာပါဝင်နိုင်ခွင့်ဒါတွေကိုကျွန်တော်တို့ဒီအမခန့်ချက်ပေးနိုင်တဲ့ဒါအခြေအနေမျိုးထိကိုကျွန်တော်တို့ကနောက်တန်းနေမှာနောင်ရေကောက်ပွဲတွေမတိုင်ခင်မှာတူတင်ပြင်ဆင်တဲ့ဟာတွေကိုလုပ်ရမှာပေါ့နော်အဲ့ဒါကတော့နောက်တက်လာမယ့်အစိုးရနဲ့သက်ဆိုင်ရာဒီ state ကိုတာတွေအားလုံးပေါ့ဆိုလိုဆိုလိုချင်တာတော့ဒီတိုင်းရင်းသားဒေသတွေမှာဟိုပြိပကဖြစ်တဲ့နေရာမှာအပြစ်ကရက်စဲတာမျိုးဒီလူမျိုးကြီးအာမခံပေးတာမျိုးဒီလောက်တွေအထိတော့ဆက်ပြီးတော့မှသွားဖို့တော့လိုအပ်တယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ကိုတမ်းမြတ်ဆိုရောပါပြောမယ်ဒီပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဟိုလက်ရှိကျင်းသွားပေးသွားတယ်ဒီရွေးကောက်ခံကိုယ်စားလှယ်နဲ့ပတ်သက်လို့ရှိရင်တော့ဒီအခုလက်ရှိကျင်းမှာသွားတယ်ရွေးကောက်ပွဲအပွဲကိုပြန်ကြည့်မယ်ဆိုရင်တော့ဒါလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲလေလို့ခုနဆရာပြောသလိုပဲကျွန်တော်တို့သဘောတူလက်ခံပေးလို့ရတယ်ဒါမှမဟုတ်လည်းဒီ process ကြီးတစ်ခုပြန်ပြောင်းကြည့်မယ်ဆိုရင်တော့လေဒီဥပဒေ new ရေအပိုင်းအရာအောင်2000ပြည်ပုံအခြေခံဥပဒေအရာအောင်အားနည်းချက်တည်ရှိနေတဲ့အတွက်ကြောင့်မို့လွတ်လပ်ပြီးဒီတရားမျှတရွေးကောက်ပွဲရဲ့ဒီဖြစ်တည်မှုကဆလာကြတဲ့ကိုကဒီမေကွန်းထုတ်ဆရာရှိခဲ့တာဆိုတော့ဒီဘိုင်းမှာတော့ကျွန်တော်ဘာမှမလုပ်ဖက်နဲ့ဒီအခုလက်ရှိဒီဝင်ရောက်ရှင်နိုင်ကြရတဲ့အပေါ်မှာပဲကြည့်မယ်ဆိုရင်တော့ဆရာပြောတဲ့ဟာကိုကျွန်တော်လက်ခံလို့ရပါတယ်
ဟုတ်ကဲ့ပါခင်ဗျာအောင်ဆုံးနေပြီလေမနေ့နနာတင်ကုသမြတ်စုညောင်လုံးကိုကျေးဇူးတင်ပါတယ်ဆက်ပြီးတော့လည်းအောင်မြင်လို့ဆောင်နိုင်ကြပါစေလို့လည်းဆန္ဒပြုပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာကြီ
းဟုတ်ကဲ့ဆရာဟုတ်ကျေးဇူးများကြီးတင်ပါတယ်ရှင်အခုလိုဖိတ်ခေါ်ပေးရတဲ့တော့လေ
ဟုတ်ကဲ့ရေကောက်ဝဲကိုစောင့်ကြည့်လေ့လာခဲ့ကြတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမနေ့နနာတင်မန္တလေးတိုင်းခြေဆိုင်ကနောင် Institute ရဲ့အမှုဆောင်ဒါရိုက်တာကုသမြတ်စုတို့ရဲ့လေ့လာတွေးရှိချက်တွေကိုနားဆင်ခဲ့ကြရတာပါCOVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်မေးမြန်းချက်တွေကိုအင်ကာညဒရိုက်လီလိုင်းစီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါရေဒီယာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကအထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ခေါင်းဆောင်ဒေါက်တာဆန်ဆူဂျီကိုချီးကျူးဂုဏ်ပြုစကားပြောကြားခဲ့တယ်လို့ဂျပန်အစိုးရကပြောပါတယ်ဂျပန်အစိုးရအနေနဲ့နောက်တက်လာမယ့်အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တိုင်းပြည်ရဲ့ဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းတွေကိုလည်းအင်ပြေအပြေဆက်လက်အကူအညီပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ရဲ့ဂုဏ်ပြုသံဝန်ဟောမှာပါရှိကြောင်းဂျပန်အစိုးရကပြောပါတယ်။ဟောင်ကောင်မြို့သားလူမျိုးရေးဌာနတာဝန်ရှိသူတယောက်အရာရှိ၄ယောက်ကိုအမေရိကန်ကအရေးယူတံခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ကိုပိုင်အချုပ်ခွင့်ရဟောင်ကောင်ကိုဖိနှိပ်မှုတွေလှုပ်ဆောင်တာမှာသူတို့လေးဦးကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေတဲ့အတွက်အခုလိုအရေးယူတန်ခတ်လိုက်တာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးမိုက်ပွန်ပီကိုအမိနဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်။အဲဒီကြေညာချက်အရာသူတို့လေးယောက်ကိုအမေရိကန်နိုင်ငံကိုခရီးသွားလာခွင့်ပိတ်ပင်လိုက်တယ်လို့အမေရိကန်နိုင်ငံတွင်းကသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်တားမြစ်ထားပါရယ်။ COVID-19 ကရောဂါဟာလူ154ယောက်မှာတယောက်နှုန်းနဲ့ကမ္ဘာတစ်ဝှမ်းအရှိန်အဟုန်နဲ့ကူးစက်ပြန့်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။အစောပိုင်းမှာလူ70တန်းလောက်ယောဂကုသခံရဖို့32ရက်ကြာပြီမဲ့အခုရက်20လောက်ပဲကြာတာကို WHO ရဲ့ကိန်းဂဏန်းတွေမှာဖော်ပြပါဗျာ။ကမ္ဘာတစ်ဝန်းယောဂကုသသူတန်း50ကျော်တည်းမှာအမေရိကတိုက်နိုင်ငံတွေက 21.8 တန်းကျော်ပါဝင်ပြီးဥရောပနဲ့တောင်အာရှနိုင်ငံတွေက73တန်းကျော်နဲ့9တန်းခွဲကျော်အပြီးပြီးရှိပါတယ်။ဒီကမ္ဘာလုံး COVID-19 ကြောင့်သေဆုံးသူအခုထိ 1.2 တန်းကျော်ရှိပါတယ်ရှင်။တော်ရရှင်များရှင်အင်္ဂါနေ့ညပိုင်း VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။VOE ကိုအပိနာဆင်းတဲ့အတွက်ကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစီရှင်။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.